Burmese.
အမနာခင်ဗျာခင်ဗျာတော်ရှင်ပေါင်းရှင်လိုင်းချမ်းမြေနိုင်ကြပါစေဝါရှင်တန်မြို့တော်ဗီအိုအမေရိကန်တန်ကနေ2019ခုနှစ်ဧပြီလ28ရက်ဂျာတာပတိနေ့မနက်ပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းနိုမီတာ30 40 49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုထုတ်လွှင့်နေတဲ့အစီအစဉ်လေးကို VOA ရဲ့ Facebook စာမျက်နှာအပြင် Internet Website ကနေလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ခင်ဗျာဒီမနက်မှာအစီအစဉ်မူဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆောင်ရွက်ပေးတော့ပါမယ်
မြောက်ကိုရီးယားရဲ့ထိမ်းချောင်းမှုနဲ့ပတ်သက်တဲ့ဆီဝက်စီနီမာတရားကိုအမေရိကန်ပြည်ထောင်စုလွှတ်တော်အမတ်တွေအတွက်ထိတ်တန့်အစိုးရခေါင်းဆောင်တွေကပြုလုပ်ပေးခဲ့ကြပါတယ်။အလုပ်ကိုင်းအများအပြားဖန်တီးရေးအတွက်စီးပွားရေးလုပ်ငန်းကြီးတွေရဲ့အခွင့်အရေးချမှတ်စီမံကိန်းတရားကိုသမ္မတဒေါ်နယ်ထရမ့်ကအဆိုပြုလိုက်ပါတယ်။တူရကီနိုင်ငံမှာမအောင်မြင်တဲ့အာဏာသိမ်းမှုရဲ့နောက်ဆက်တွဲအဖြစ်လူပေါင်း1000ကျော်ကိုထပ်မံဖမ်းဆီးလိုက်ပါတယ်။ဒီသတင်းတွေနဲ့အတူကြာနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ကျော်စံသာကတင်ဆက်တော့မှာဖြစ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်သတင်းလေးနေညညာပြီးသတင်းလွှာတွေကိုတင်ဆက်ပေးတဲ့အခါမှာဆိုရင်တော့
Unfortunately conditions for religious freedom in Burma have not improved
မြန်မာနိုင်ငံမှာဘာသာရေးဖိနှိပ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ဘာသာရေးလွတ်လပ်မှုကော်မရှင်ရဲ့အစီရင်ခံစာအကြောင်းအပြည့်စုံကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒါအပြင်ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံအကြောင်းအပြင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဥရောပခီးစဉ်အကြောင်းနဲ့အရင်မကွေးတန်းဒေသကြီးအစိုးရလက်ထက်ကပျောက်ဆုံးနေတဲ့အစိုးရဘဏ္ဍာငွေတွေကိစ္စအကြောင်းတွေကိုလည်းတင်ပြပေးသွားမှာဖြစ်ပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ဒါတွေကိုမတင်ဆက်ခင်မှာတော့အရင်ဦးဆုံးဦးကျော်စံသာနဲ့ဒေါက်ခင်မျိုးသက်တို့ကသတင်းတွေကိုကြီးညာပေးကြပါမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအထက်လွှတ်တော်အောက်လွှတ်တော်နှစ်ရလုံးကအမတ်တွေအတွက်အထူးကန့်သတ်ရှင်းလင်းပွဲတရားကိုအမေရိကန်အစိုးရကဗဟုသုတနေ့မှာပြုလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးသမ္မတရဲ့အမျိုးသားလူမျိုးရေးအရာရှိတွေကကြေကြေပြန့်ပြန့်ရှင်းပြဆွေးနွေးကြတာဖြစ်ပါတယ်။အထက်လွှတ်တော်အမတ်တရားကိုအင်ဂျီရောမှဖိတ်ကြားပြီးကာကွယ်ရေးဝန်ကြီးဂျင်မက်တစ်နိုင်ငံရေးဝန်ကြီးရက်တီလာဆင်ဆာရဲ့ပုဂ္ဂိုလ်ရာရှင်းလင်းပြောကြားကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းဒါဟာသိအရေးကြီးတဲ့ကိစ္စပဲဆိုပြီးခေတ္တတက်ရောက်ခဲ့ပါတယ်။အလားတူသောပဲအောက်လွှတ်တော်အမတ်431ယောက်ကိုလည်းလွှတ်တော်တီစီယာကက်ပီတယ်အဆောက်အဦမှဖိတ်ခေါ်ဆင်းပြပါရယ်။ North Korea မြောက်ကိုရီးယားအနေနဲ့ဖြတ်အားပြင်းလက်နက်တွေမထုတ်လို့ရအောင်စန္ဒမန်နီးယားလှုပ်ဆောင်လို့မအောင်မြင်ရင်အမေရိကန်နဲ့မဟာမိတ်တွေကိုကာကွယ်ဖို့အတွက်အဆင်သင့်လုပ်ထားတယ်လို့နိုင်ငံသားရေးဝန်ကြီး Taylor Sin နဲ့အမျိုးသားထောက်လှမ်းရေးအကြီးအကဲ Dan Coats တို့ကကြေညာချက်ထုတ်ပြန်ထားပါရယ်။တချိန်တည်းမှာပဲလင်းဒင်းသင်းပေါ် Carl Vincent ဦးဆောင်တဲ့ American ရီဒါဟာကိုရီးယားကျွန်းဆွယ်အရှေ့ဘက်ကမ်းကိုချဉ်ကပ်နေပြီးဒုံးကျည်ရယ်တပ်ဆင်ထားတဲ့နျူကလ িয়ার ရေငုပ်သင်းပေါ် USS Michigan ဟာလည်းတောင်ကိုရီးယားဘူဆန်စစ်ကမ်းကိုရောက်ရှိနေပါတယ
်။ American ပြည်ထောင်စုကလုပ်ငန်းရှင်ကြီးတွေအတွက်အခွန်အခတွေတိတိတသား short ချဖို့သမ္မတ Donald Trump ကဗိုလ်တော်ဖူးနေ့ကအဆိုပြုလိုက်ပါတယ်။ဒါဟာကမ္ဘာအကြီးဆုံးစီးပွားရေးလှုပ်ဆောင်နေတဲ့ American နိုင်ငံမှာအလုပ်ကန်ကြီးထွားမှုတိုးလာစေဖို့ဖြစ်ပြီးနိုင်ငံရဲ့ရှုပ်ထွေးလာတဲ့အခွန်အခသတ်မှတ်ချက်တွေအတွက်ကြီးမားတဲ့ပြုပြင်ပြောင်းလဲမှုဖြစ်တယ်လို့ဒါအခွန်တန်းအမေရိကန်နိုင်ငံသားတန်ပေါင်းများစွာအတွက်လည်းတက်ရောက်မှုရှိလာမှာဖြစ်ပါတယ်။ကမ္ဘာဆက်မှုထွန်းကားတဲ့နိုင်ငံတွေချာမှာအများဆုံးဖြစ်တဲ့အမေရိကန်ကလုပ်ငန်းရှင်ကြီးတွေအတွက်ကောက်ခံတဲ့အခွန်ခနှုန်းကို35ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိ short ချဖို့သမ္မတထရမ့်ကအဆိုပြုလိုက်တာပါ။ဒါအပြင်နိုင်ငံပြင်ပမှာဖွင့်ထားတဲ့ American company တွေအနေနဲ့သူတို့ရတဲ့အမျက်ငွေတွေကိုပြန်ပြီးထုတ်ခွင်တကြိမ်သာပေးဖို့လည်းပါဝင်ပါတယ်။ဒီလိုလုပ်တာဟာအမေရိကန်နိုင်ငံတည်းငွေဒေါ်လာထရီလီယံပေါင်းများစွာပြန်ရောက်လာမှာဖြစ်ပြီးပြည်ရင်းရင်းနှီးမှုတိုးချက်ဖို့ဖြစ်လာနိုင်တယ်လို့ဗန်ဒါရေးဝန်ကြီးစတီဗန်မနူးချင်းကပြောပါတယ်။သမ္မတအင်ဂျူချန်စီးပွားရေးအကြံပေးအရာရှိချုပ်ဂယ်ရီကွန်ကတော့အလုပ်ကိုင်ဖန်တီးရေးနဲ့စီးပွားရေးကြီးထွားလာစေဖို့ကထိတ်တန့်ဦးစားပေးလို့ပြောပါတယ်။အဓိကအခြေခံလှုပ်ဆောင်တာကအခွန်စနစ်ကိုအယိုးရှင်းဆုံးဖြစ်အောင်ပေးရတဲ့နှုံကို short ပြီးတက်တာအောင်လုပ်ပေးတာလို့ဆိုပါတယ်။ဒါအပြင်လူတွေအခွန်နဲ့ပြိမနေပဲစနစ်ကိုမျှတအောင်လုပ်ရင်စီးပွားရေးရင်းနှီးမြှုပ်နှံမှုတွေပြန်ပြီးနိုးကြော်လအောင်လုပ်ဖို့ကြိုးစားတာလို့ဆိုပါတယ်။ဒါအမေရိကန်သမိုင်းမှာအကြီးမားဆုံးအခွန်အခ short ချမှုလုပ်တာဖြစ်ပါတယ်။ယခုလောက်ခွန်ပေးဆောင်တဲ့အစီအစဉ်ကိုချက်ချင်းလှုပ်ဆောင်ဖို့သမ္မတထရမ့်ကမပြောသေးပေမဲ့ဒါဟာလာမယ့်10နှစ်ကျော်လောက်ကြာရင်အမေရိကန်အတွက်လက်ရှိကျွေးမီတန်ပေါင်း20ထရီလီယံရှိတဲ့အထက်မှာနောက်ထပ်1ထရီလီယံလောက်ထပ်ဆောင်းလာနိုင်တဲ့အနေထားလို့စီးပွားရေးသုံးသပ်သူတွေကခန့်မှန်းပါတယ်။
တူရကီအာဏာပိုင်ကတရားဟောဆရာဖတ်တူလာဂူလန်ကိုထောက်ခံသူတွေပေါ်အရှိန်မြင့်တင်းင်းတဲ့အနေနဲ့လူပေါင်း1000ကျော်ကိုဖမ်းဆီးပြီးရဲအရာရှိ9000ကျော်ကိုယာတုကချထားလိုက်တယ်လို့ဆိုပါတယ်။ပြည်ပရောက်တရားဟောဆရာဂူလန်ဟာသမ္မတရီဇက်တယ်ယစ်အာဒိုဗန်ကိုဖြုတ်ချဖို့ကြိုးပမ်းခဲ့တဲ့မနစ်ကမအောင်မြင်တဲ့အာဏာသိမ်းမှုကိုဥဆောင်ခဲ့တယ်လို့တူရကီအစိုးရဆွဆွဲထားတာပါ။လူပေါင်း1000ကျော်ဟာလျှို့ဝှက်တရားဟောဆရာတွေအဖြစ်ရက်တပ်ဖွဲ့နဲ့တခြားအစိုးရဌာနတွေစီထုတ်ဖောက်ဝင်ရောက်ခဲ့ကြလို့ဖမ်းဆီးရတာဖြစ်ပြီးကျန်းရဲအရာရှိ9000ကျော်ကတော့ဒူလန်ကိုထောက်ခံသူတွေဖြစ်လို့ယာထုထားထားလိုက်တာဖြစ်တယ်လို့ဆိုပါတယ် Gulan, a jump at Pogunigu, sit that the Asin Yi Yanian, yet up for a Pesimbo, Juban, Yapchita, Lule, Tamara Aduanga Suare. Bigger Jalaga Savi, Dilu, and I think I'm a Powinger as Resu Swagene, Pansi, Damamo, Yaduga, Pucha, Kayazubong, Druginangama, the same Chaldong Yoshi gave me Chipare. American Pitanzuman did have the Gulanga or Sosojago Nins and Tavare, Sugo, Rebjang Pia put Dugi, Suave, Tongsu Jagule, Kaimare, Tauta, Missibu, so be American Nanganjai, Tanaga, Nimbe Tavare.
India the Mojarema, the reading and Angama Tibka, Dure, Chimare, Chigan, Sound, Chani Rago, Tangin Time Utre, Bodabumo Nema, the reading of Winijo, Renia, Wakari, Man Sanghi, New Deligo Yonijima, India Suaga. Mahabu Achare, Tiring a second, Jenny Human, Muritre, a man sees anybody. Ye Jama Yipare, Temo Line is Sakaya, Tiring a Nanga, Checha Chare, Hamban Tuna, Sekango, Tilka, Tisaniramo, two Anija Nangama, Ye Jonsay, and Lomo Mu, Chetranare, Til Nangago, Indiaga, Suing Lara Pipare, New Delhi Miroma, Indian, Tiringa Ruja, Sibuaibu Wansuapune, Tago, County Pobo, Tanitan Chajao Nalemu, Sergeant Lago. Nanangan Lemma Ye Tobare. Nanganjai, when you turn up, Yogan, Gobal, Begliga, Daha, Siwai Puan Samu, Nanashanjai, Lompago, Piara, Lu, Tutama Jibare. Tawashama, and net so, the Bawa Jin, a second pete, a shibain second, Trinko Malima, Duriagaba, Sit, Yin and Tolongan Tiso in a Patabi, a daisy, the Botu Nijaguro. She lare when you join Narendra Mori, Gulambo, Toyo Chamber, Lemma Ye to Melo, Murneabare. Do ye, Hemendona say. Simon Kane, sign India, Trinko Maliga, Swan San Jenny Milam, who are Tiko, Yoshin Bimetaha, three linga, Sekango, Benang and Gamma, see ya, Madonna, India got Tainta Namelo, Junction to Riga, don't that party.
You American Diam Nepal Mabada Sisinigo, Malecha Nagani Kunanayati, Lindomida, those and Nick, Kilohax go down Ninga, Lindomida Lazy, Kilohax call late down Donya. Lindomida lays a shake, kilohas chowte shingane. Dudia naiwa ma, lila mida de yakuze, kilohax tinga kungarugani, tone pini variation.
Few in your mind, seeing at the Dimas Selecting anywhere. April and Sentinel Yendi, Yamane and Atokola, Bujumji, Mianhang, Usanet, Tamlokus Lepuha. Germany room Zoyokin, Austria Nangango in Zoyok Cavare, Dikizin doing Austria Tamaro Uzi Bujogi, Osma Commandane, Trisungama, Sebastian Sanye, Tumin Sangevo, Yuja Sijang, Bujumi Mionhanga, Joja Cavare, Austria Bujudi Bagale, Austria Miaman Nangan, Sitas Sanye, Tuta Gamunaha, the Chao Yoban Nangan, Sitan and Sasan Yigua, Miazo Taku.
ပြုနိုင်ငံအနောက်ဖက်ဆွန့်ဒေသနဲ့မွတ်စလင်အများစုနေထိုင်တဲ့ရှင်ဂျန်ပြည်နယ်တွေမှာနေထိုင်တဲ့ဝီဂါမီဘာရီဟာသူတို့နောက်ထပ်အသစ်မွေးဖွားတဲ့ကလေးငယ်တွေကိုမိုဟာမက်ဒါမမဟုတ်အာနာပိုင်ရဲ့အဆိုအရဘာသာရေးဆွံ့ရောက်တဲ့အဓိပ္ပာယ်ထွက်နေတဲ့နာမည်မျိုးကိုမပေးရဘူးလို့တရုတ်အစိုးရကတားမြစ်ပါတယ်။ဒါဟာရှင်ဂျန်ဒေသမှာဘာသာရေးဆွံ့ရောက်မှုဆက်လက်မပြန့်စေဖို့ရ တရားစင်လောက်ကိုတားမြစ်တာဖော်ပြထားပါတယ်။နာမည်ပေါင်း30လောက်ကိုတားမြစ်ထားတယ်လို့ဝီကာရေးတက်ကြွလှုပ်ရှားသူတွေက VOA ကိုပြောပါတယ်
။ဆီရန်အရှာနိုင်ငံများအသင်းခေါင်းဆောင်တွေအနေနဲ့ဒေသရင်းကြီးထွက်လာနေတဲ့လူခွင့်ရေးပြဿနာကိုအဆုံကွန်ဆိုက်ကင်တွဲဖြစ်စင်ရဖို့ဒေသရင်းလွှတ်တော်အမတ်တွေကတောင်းဆိုလိုက်ကြပါတယ်။ဒီကိစ္စကိုကင်တွဲဖြစ်စင်ဖို့ပြက်ကွက်မယ်ဆိုရင်အာဆီယံရဲ့တည်ထောင်ခိုင်မြဲမှုရေရှည်အောင်မြင်မှုတို့ကိုထိခိုက်နိုင်တယ်လို့ APHR ခေါ်လူခွင့်ရေးဆိုင်ရာပါတီမန်အမတ်များအဖွဲ့ကဆိုထားပါတယ်။အာဆီယံရဲ့သက်တမ်းဟာဒီနှစ်မှာ50ပြည့်မြောက်တော့မှာဖြစ်ပါတယ်။အာဆီယံရဲ့အကြိမ်30မြောက်ထိပ်သီးဆွေးနွေးပွဲကိုတော့အခုခါဖိလစ်ပိုင်နိုင်ငံမှာကျင်းပနေပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
သတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အလဲရောက်လာပါပြီ။ပထမဦးဆုံးတော့အမေရိကန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာနဲ့စကြင်ပါတယ်။ မြန်မာနိုင်ငံမှာအစိုးရပြောင်းလဲကိုအခက်အခဲမရှိစွာဆောင်ရွက်နိုင်ခဲ့ပေမဲ့ရိုဟင်ဂျာမွတ်စလင်တွေအပါအဝင်ဘာသာရေးလူနည်းစုတွေနဲ့တိုင်းရင်းသားလူနည်းစုတွေအပေါ်ဘာသာရေးအရဖိနှိပ်ချုပ်ချယ်မှုတွေရှိနေဆဲဖြစ်တဲ့အတွက်မြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အတွက်အထူးစိုးရိမ်ပွဲရနိုင်ငံအဖြစ်သတ်မှတ်ကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကဗုဒ္ဓနေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီအခံစာမှာဖော်ပြထားပါတယ်အပြည့်အစုံကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာ2016ခုနှစ်အတွင်းတမိုင်းဝင်အစိုးရအပြောင်းလဲကိုအခက်အခဲမရှိစွာလှုပ်ဆောင်နိုင်ခဲ့ပေမဲ့ဘာသာရေးဆိုင်ရာဖိနှိပ်မှုတွေကတော့ရှိနေဆဲဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင် USCIRF ကဗုဒ္ဓနေ့မှာထုတ်ပြန်တဲ့နှစ်ပတ်လည်အစီအခံစာမှာဖော်ပြထားတာဖြစ်ပါတယ်။လက်ရှိအစိုးရအသစ်လက်ထက်မှာလည်းရိုဟင်ဂျာမွတ်စလင်တွေနဲ့ဘာသာရေးလူနည်းစုတွေအပေါ်ဖိနှိပ်မှုတွေဆက်လက်ဖြစ်ပေါ်နေသေးတဲ့အတွက်မြန်မာနိုင်ငံကဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံ CPC Country of Particular Concern အဖြစ်ဆက်လက်သတ်မှတ်ထားကြောင်း2016ခုနှစ်အတွက် USCIRF ကထုတ်ပြန်တဲ့နှစ်ပတ်လည်အစီအခံစာမှာဖော်ပြထားပါတယ်။အဲဒီလိုသတ်မှတ်ရတာဟာမြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေတိုးတက်လာခြင်းမရှိတဲ့အတွက်ဖြစ်ကြောင်း USCIRF ရဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာအကြီးအကဲမူဝါဒရေးရာသုတေသီတီနာမတ်ဖတ်ကပြောပါတယ
်။ Unfortunately, conditions for religious freedom in Burma have not improved from 2016 to
အစိုးရအသစ်ပြောင်းသွားခဲ့သည့်အချိန်မြန်မာနိုင်ငံတွင်းကဘာသာရေးလွတ်လပ်ခွင့်အခြေအနေတွေဟာအခုအစိုးရကန်စာထုတ်ပြန်တဲ့2016နဲ့2015ခုနှစ်ကြားတိုးတက်ပြောင်းလဲခြင်းမရှိခဲ့ပါဘူး။တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအပေါ်အရင်အစိုးရလက်ထက်တုန်းကရောအခုအစိုးရလက်ထက်မှာပါအကာအကွယ်ပေးတာမျိုးမရှိခဲ့သလိုနိုင်ငံတကာကသတ်မှတ်ထားတဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေကိုလည်းလိုက်နာတာမရှိခဲ့ပါဘူး။ဒါကြောင့်လဲနိုင်ငံရင်းနဲ့အစိုးရဘက်မှအပြောင်းလဲတွေဖြစ်ခဲ့ပေမဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဘက်မှာတော့တိုးတက်ပြောင်းလဲမှုမရှိတာကိုတွေ့နေရတာဖြစ်ပါတယ်။အနာဂတ်အတွက်မျှော်လင့်ချက်ကောင်းတွေရှိပေမဲ့လက်ရှိရေဒိုကာလမှာတော့တိုးတက်ပြောင်းလဲမှုတွေမတွေ့ရသေးပါဘူး
။ဒါ့အပြင်ခရီးယံဘာသာဝင်တွေဟာလည်းလူသိရှင်ကြားဝတ်ပြုမှုတားမြစ်ခံရပြီးဗောဓဘာသာအတွင်းအာရမကူးပြောင်းစေခိုင်းခံနေရတဲ့အကြောင်းအနေဒီအစိုးရအနေနဲ့လွတ်လပ်စွာကိုယ်ွယ်ခွင့်အပေါ်ချိုးဖောက်မှုတွေကိုအခုချိန်ထိထိရောက်စွာကင်တော်နိုင်ခြင်းမရှိတဲ့အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေ IRFA အရအမေရိကန်ပြည်ထောင်စုဘာသာရေးလွတ်လပ်မှုကော်မရှင်ကအခုလိုအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ရခြင်းဖြစ်ကြောင်း USCIRF အစီရင်ခံစာမှာဖော်ပြထားပါတယ်။ USCIRF ရဲ့အခန့်ကဏ္ဍဟာအမေရိကန်အစိုးရကိုအကြံပေးရတဲ့အဖွဲ့အစည်းဖြစ်တာကြောင့် policy ချမှတ်ရေးကိစ္စတွေကိုတော့အစိုးရကပဲလှုပ်ဆောင်တယ်လို့လည်းတီနာမတ်ဖတ်ကပြောပါတယ်။USCIRF နေနဲ့ကတော့မြန်မာနိုင်ငံအတွင်းကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုနှစ်စဉ်အမေရိကန်နိုင်ငံကြီးဌာနကိုတင်ပြခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်မှုဆိုင်ရာအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်နိုင်ငံကြီးဌာနကနားလည်သဘောပေါက်ထားကြောင်းလဲတီနာမတ်ဖတ်ကပြောပါတယ်။ USCIRF ကအခုနှစ်မှာအမေရိကန်အစိုးရထံအကြံပြုထားတဲ့အချက်တွေကိုလဲတီနာမတ်ဖတ်ကအခုလိုဆက်ပြောပြပါတယ
်။ We're asking the US government toencourage Burma's government to make sure that religious freedom and
မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာဘာသာရေးလွတ်လပ်ခွင့်ကိစ္စကိုလည်းထည့်သွင်းဆွေးနွေးကြဖို့အတွက် American အစိုးရထံကိုကျမတို့အကြံပြုထားပါတယ်။အနာဂတ်မြန်မာနိုင်ငံအတွက်လက်ရှိလှုပ်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာဘလောက်အရေးပါတယ်ဆိုတာကိုကျမတို့နားလည်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကြီးညာစာတမ်းမှာအာမခံထားတဲ့အတိုင်းဘာသာရေးလွတ်လပ်ခွင့်ဟာလည်းအခြေခံအကျဆုံးလူ့ခွင့်ရေးဖြစ်ပါတယ်။ဒါကြောင့်ဒီကိစ္စကိုငြိမ်းချမ်းရေးဆွေးနွေးမှုမှာပါဝင်လာအောင်လို့ကျမတို့ကပြောနေတာပါ။ဒါအပြင်တခြားအကြံပြုထားတဲ့အချက်တွေကတော့ပဋိပက္ခတွေဖြစ်နေတဲ့ဒေသတွေကိုလူသားချင်းစာနာအကူအညီတွေပေးပို့နိုင်ရေးနဲ့ပြည်ရင်းပြည်ပကသတင်းမီဒီယာတွေတွားခွင့်ပြုရေးအတွက်ထည့်သွင်းတောင်းဆိုထားသလိုရခိုင်ပြည်နယ်ထဲမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေအတွက်တိကျလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ဆေးလွတ်မဲ့ကိစ္စကိုလည်းကျမတို့ကထောက်ခံပါတယ်။ရခိုင်ပြည်နယ်ထဲမှာဘာသာရေးလွတ်လပ်ခွင့်အပါအဝင်ကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေပါတယ်။
မဘာသားနဲ့တခြားအမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့အုပ်စုတွေရှိနေတဲ့အပြင်လွတ်လပ်စွာယုံကြည်ကိုယ်ကိုယ်ခွင့်နဲ့သက်ဆိုင်တဲ့အခွင့်အရေးအပေါ်ချိုးဖောက်မှုတွေရှိနေတဲ့အတွက်မြန်မာနိုင်ငံကိုအနီးကပ်စောင့်ကြည့်ဖို့လိုအပ်ကြောင်းလည်းထည့်သွင်းဖော်ပြထားပါတယ်။မနေ့2016ခုနှစ်မှာထုတ်ပြန်တဲ့အစိုးရခန်းစာထဲမှာလည်းမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အရာအထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားပြည်သူတွေအားလုံးမိမိယုံကြည်ရာဘာသာတရားကိုလွတ်လပ်စွာကိုယ်ကိုယ်ခွင့်ရှိတာကိုမြင်တွေ့လို့ကြောင်းအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကအမေရိကန်ပြည်ထောင်စုတောင်ပိုင်းနှစ်ချင်းအသင်းတော်ကတင်းအုပ်ဆရာဒေါက်တာဖရီမန်ကပြောပါတယ
်ကျွန်တော်တို့တိုင်းပြည်ပြည်သူပြည်သားတွေအားလုံးလောလောလနဲ့ပဒါရေးကုကွယ်ခွင့်ရှိရမယ်နော်သူတို့နေထိုင်ရတာကျမ်းမာကျန်တာပြည်နေထိုင်ကြတာဖြစ်စေချင်တာပေါ့ဒါပေမဲ့ကိုယ်ပြည်နိုင်တဲ့ကတော့တကူကအစိုးရက policy ရဲ့ဥပဒေရဲ့နောက်စီမစီကနေကပြည်သူပြည်သားအားလုံးကလိုက်နိုင်နေဖို့ကျွန်တော်တို့အပြောင်းအလဲအများကြီးလိုအပ်တည်တယ်နောက်ပြီးတော့ PDL ထုတ်ကြီးလည်းအရင်ကလိုဒီအစိုးရ policy တွေဒီသူတို့ရဲ့စိတ်နှလုံးသားသဘောထားတွေအများကြီးပြောင်းလဲလုပ်ဖို့တော့လိုအပ်ပါတယ်ဒါတနည်းအားမှာအစိုးရကဏ္ဍရှိတယ်နောက်ဒီတင်းရဲ့တခြားတနည်းအားမှာ PDL ထုတ်ရတဲ့ကဏ္ဍလည်းအများကြီးရှိတာပေါ့ဒါမွတ်စလင်ဘက်ပြပြ Hindu ဘက်ပြပြ Christian ဘက်ပြပြတို့အနေကရတာသူတို့လောလောဆယ်မှရှိပဲ good time ကုပြီမှာလောလောဆယ်လာမနီမနီနိုင်ပဲနေရတာတော့ဝန်ဆရာကြီးကောင်းပါတယ်ဒါတော့
မြန်မာနိုင်ငံမှာထိပ်ပိုင်းကအစိုးရ policy တွေပြုပြင်ပြောင်းလဲရုံနဲ့တင်မလွန်လောက်ပဲအောက်ခြေမှာပါတရားဥပဒေစိုးမိုးမှုရှိလာမှဘာသာတရားတစ်ခုနဲ့တစ်ခုအပေါ်ဖိနှိပ်ချုပ်ချယ်မှုတွေလူများစုကအားနည်းတဲ့သူတွေအပေါ်နှိမ်ချဆက်ဆံတာတွေကင်းဝေးနိုင်မယ်လို့လည်းဒေါက်တာထွေမန်းကပြောပါတယ် USCIRF American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်မှုကော်မရှင်ကနှစ်စဉ်ထုတ်ပြန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာမှာမြန်မာနိုင်ငံဟာဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်1999ခုနှစ်ကစလို့နှစ်စဉ်သတ်မှတ်ဖော်ပြလာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီအမေရိကန်တန်ကဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။2018ခုနှစ်30ချိန်မြောက်အာဆီယံထိပ်သီးညီလာခံကိုဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဧပြီလ26ရက်နေ့ကစတင်လာမှာမြန်မာနိုင်ငံကရိုဟင်ဂျာအရေးနဲ့ပတ်သက်လို့တင်ပြလာရင်ညီလာခံမှာဆွေးနွေးနိုင်မယ့်အလားအလာရှိတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။အပြည့်အစုံကိုတော့ဒလလတန်ကတင်ပြပေးထားပါတယ်ခင်ဗျာ
။အချိန်30မြောက်အာဆီယံ2018ခုညီလာခံကြီးကိုဖိလစ်ပိုင်ရဲ့မနီလာမြို့တော်မှာဧပြီလ26ရက်နေ့ကစတင်ကျင်းပခဲ့ရမှာ CBR ခေါ်အာဆီယံအမြဲတမ်းကော်မတီအဖွဲ့ဝင်တွေကဧပြီလ29ရက်နေ့ကျင်းပမယ့်ထိပ်သီးညီလာခံအတွက်အခြေခံမူပေါင်းတွေကိုစတင်ဆွေးနွေးနေကြပြီးကြိုတင်ညှိနှိုင်းစရာတွေကိုလည်းပြုလုပ်နေကြပြီဖြစ်ပါတယ်။ဒါအပြင်ကြာသာပတိနေမှာတော့အာဆီယံဆယ်နိုင်ငံအစ်မြင့်အစိုးရအရာရှိတွေနဲ့တွေ့ဆုံကြပြီးတောက်ကြံနေမှာတော့ဝန်ကြီးများအဆင့်ဆွေးနွေးပွဲကိုကျင်းပမှာဖြစ်ပါတယ်။ခုလိုဆွေးနွေးခြင်းအပြင်စနေနေ့ကျင်းပမယ့်ထိပ်သီးညီလာခံအတွက်ပြင်ဆင်နေကြတာဖြစ်တယ်လို့ယာယီနိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်ရော့ဖ်စီယဗလဘာကပုတ်ထူးနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။စီနီကျင်းပမဲ့ထိပ်သီးညီလာခံကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ပြင်တခြားအာဆီယံအဖွဲ့ဝင်၈နိုင်ငံတို့ကခေါင်းဆောင်တွေနေနဲ့တောက်ကြံနေမှာမနီလာမြို့ကိုဆက်ရောက်မှာဖြစ်ပါတယ်။ခုလိုထိပ်သီးညီလာခံအတွက်ကြိုတင်ပြင်ဆင်မှုတွေနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲမှာအစားဟိရှင်ဘွန်းသတင်းတောက်ကခုလိုမြန်မာနိုင်ငံနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ပါတယ်။
Do we expect Myanmar to give a briefing on what's been happening?
Rohingya ne patte lu phip pye ni da bi ko Myanmar naingan ga asiyin khan lai me lu myo lin ba da la lu tu ga mi myan twa da phip par de. Ya yi pyo kwin ya pu ko ye a phie ga.
Well, the leaders will be discussing issues of regional and international concerns. So
asiyan gaung saung ni ne de da rin ne naingan da ga so yin mkin phit da kaisa yat de ko swin ne twa pho si ba de. Jano tlat wae pyo pya si.
Selet bi asahi shinbun tin daw ga မီယန်မာတော့
Will we ask Myanmar to give us a briefing about the on what's been happening?
ရခိုင်ပြည်နယ်မှာဖြစ်ဖြစ်ခဲ့တဲ့အကြောင်းအရာတွေကိုအာဆီယံနဲ့မြန်မာနိုင်ငံကိုရှင်းလင်းပြဖို့တောင်းဆိုဖို့ရှိပါသလားလို့သတင်းတောက်ကမေးမြန်းခဲ့တာဖြစ်ပါတယ်။ဒါကိုနိုင်ငံခြားရေးဌာနယာယီပြောခွင့်ရကဖွဲ့ဝင်နိုင်ငံတွေကတင်ပြလာရင်တော့ဆွေးနွေးဖို့ရှိတယ်လို့ဖြေကြားခဲ့ပါတယ်
။ As a chairman the role of the president is really to make sure that all ASEAN member states
အာဆီယံဥက္ကဋ္ဌအနေနဲ့သမ္မတရဲ့အခန့်ကဏ္ဍကတကယ်ဆိုအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ရဲ့ယက်တီချက်တွေကိုတင်ပြနိုင်ဖို့နဲ့လွတ်လွတ်လပ်လပ်ဆွေးနွေးဖို့အခွင့်အလမ်းဖန်တီးပေးရမှာဖြစ်ပါတယ်။အခြေခံအဖြစ်တော့ဆွေးနွေးကြတာတွေကိုခြုံငုံသုံးသပ်ရမယ့်တာဝန်ရှိပါတယ်။ဒါကြောင့်အဖွဲ့ဝင်နိုင်ငံတွေကရိုဟင်ဂျာအရေးကိုမေးမြန်းခဲ့ရင်တော့ဒီအကြောင်းဆွေးနွေးကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ဒီတော့တွင်အာဆီယံထိပ်သီးညီလာခံမကျင်းပမီဧပြီလ25ရက်နေ့ကABHR ကလူခွင့်ဆိုင်ရာအာဆီယံပါလီမန်များအဖွဲ့ကကြီးညာချက်ဆောင်ထုတ်ပြန်ခဲ့ရမှာအာဆီယံခေါင်းဆောင်တွေနေနဲ့အရေးကြီးတဲ့ဒေသတွင်းအကဲဆတ်မှုတွေကိုရင်ဆိုင်ဖြေရှင်းရမှာဒေသတွင်းလူခွင့်နဲ့ဒီမိုကရေစီအခြေအနေနဲ့ပတ်သက်လို့လည်းခက်ခဲတဲ့မေးခွန်းတွေကိုမရှောင်ကြဘူးလေတိုက်တွန်းထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂကမကြာသေးမီကသတိပေးခဲ့တဲ့အတိုင်းလူသားတွေပေါ်ရာဇဝတ်မှုကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုမျိုးဖြစ်နိုင်တဲ့အလားအလာနဲ့ပတ်သက်ပြီးတော့လေထိပ်သီးညီလာခံမှာဆွေးနွေးကြဖို့အာဆီယံလွှတ်တော်အမတ်တွေကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်အာဆီယံလူထုတရလုံးအထူးသဖြင့်အကာအကွယ်မဲ့ဆုံးဖြစ်တဲ့လူတွေကိုသက်ဆိုင်ရာအစိုးရတွေကအကာအကွယ်ပေးဖို့တာဝန်ရှိတဲ့အကြောင်းနဲ့ခုလိုလုံနိုင်ဖို့ကသက်ဆိုင်ရာနိုင်ငံတွင်မှရောဒေသတွင်မှပါအစိုးရရဲ့ဝင်ရောက်ဆွဲဖက်မှုကင်းတဲ့လူအခွင့်အရေးကာကွယ်ဆောက်ရှောက်တဲ့နည်းစနစ်တွေချမှတ်ဖို့လိုအပ်ပြီးလူခွင့်ကျူးလွန်ချုပ်ဖောက်မှုတွေကိုလည်းတရားစုံစမ်းစစ်ဆေးဖို့နဲ့ တရားရေးစနစ်ကလည်းတရားရည်တည်ပြီးပြည်သူတွေရဲ့ယုံကြည်မှုကိုရရှိရမယ်လို့လည်း APHR ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ကအစ္စလာမစ်အစိုးရတွေကမောင်းတော်ရှိရဲစခန်းကိုဝင်တိုက်ခဲ့ပြီးတပ်ဖြတ်မှုတွေရှိခဲ့တဲ့ဖြစ်ရကြောင့်မြန်မာလူ့ကျွေးတတ်တွေကတံပြန်နေမြေရှင်းလင်းရေးလုပ်ခဲ့ရမှာရိုဟင်ဂျာဒုက္ခသည်တွေတောင်းနေချီပြီးတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့အခြေစိုက်ခဲ့ပါတယ်။ဒါကြောင့်လည်းမွတ်စလင်အများစုနေထိုင်ရာအင်းဒီဂျင်းနိုင်ငံတွေဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားတို့ကဒီပြည်ပခရေးနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်အသိပေးခဲ့ကြပြီးဆန္ဒပြမှုများရှိခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်လည်းလူသားချင်းစာနာမှုအထောက်အကူတွေကိုပေးခဲ့ကြတာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွဲဖက်ဖို့မလိုလားတဲ့အာဆီယံအသင်းကြီးရဲ့မူဝါဒရှိပြီးမဲ့လို့လေစနေထိပ်သီးညကမှာတော့မွတ်စလင်အာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဆွေးနွေးဖို့တင်ပြကြမလားဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါတယ်ရှင
်။ဒေါ်လာလာတန်တင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကာဝေးဦးစီးချုပ်ရဲ့ဥရောပခီးစဉ်သတင်းကိုဆက်ပါမယ်။ကာဝေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဂျာမနီချစ်ကြေးခီးစဉ်အတွင်းအရင်ကမြန်မာကိုပိတ်ဆို့ထားတဲ့ဥရောပနိုင်ငံတွေနဲ့စစ်ဖက်ဆက်ဆံရေးအခွင့်အလမ်းတွေပိုပြီးပွင့်လင်းလာကြောင်းမြန်မာစီရေးအကဲခတ်တွေကသုံးသပ်ကြပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ဒုတိယအကြိမ်မြောက်ဥရောပခီးစဉ်မှာဩစတြေးလျနိုင်ငံဘက်ကမြန်မာတပ်မတော်အရာရှိတွေကိုစစ်ဖက်ဆိုင်ရာတင်ဒန်းနေပေးဖို့ရှိကြောင်းကန့်လန့်ခဲ့ပါတယ်။အပြည့်စုံကိုတော့မအင်ဂျင်နိုင်ငံကပြောပြပေးမှာပါခင်ဗျာ။
ဂျာမန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီးဗော်ကာဗိုက်ကာရဲ့ဖိတ်ကြားချက်နဲ့ဂျာမနီနိုင်ငံကိုသွားမဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ချစ်ကြည်ရေးခီးစဉ်ဟာအားနည်းနေသေးတဲ့မြန်မာစစ်တပ်နဲ့နိုင်ငံတကာဆက်ဆံရေးကိုအထောက်အကူဖြစ်စေကြောင်းတကောင်းနိုင်ငံရေးလေးလာမှုအဖွဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကပြောပါတယ
်။ဒီဂျာမနီခီးစဉ်မှာဆိုတော့ကျွန်တော်တို့အဓိကနှစ်ချက်ပေါ့။တစ်ချက်ကတော့နိုင်ငံတကာအတိုင်းဝိုင်းထဲမှာဒီတစ်ချိန်တော့ပိတ်ဆို့မှုတွေလိုထားတဲ့နိုင်ငံတကာအတိုင်းဝိုင်းတွေနဲ့ပုံမှန်ဆက်ဆံရေးကျင်ထူထောင်နိုင်မှုအတွက်ကိုရည်ရွယ်တယ်လို့ကျွန်တော်တို့မြင်တယ်။အဲဒုတိယတစ်ချက်ကတော့အဲ့လိုမျိုးပြန်ထူထောင်နိုင်ရင်းနဲ့မှတစ်ဆင့်တခြားသောတင်နန်းတွေပေါ့သူတို့ ਨੇ ပေါင်းဆက်ပြီးလုပ်လို့ရတဲ့တင်နန်းတွေကိုကျွန်တော်တို့ဂျာမနီကလည်းတခြားနိုင်ငံတွေမှာဒါမျိုးပေးခဲ့တဲ့အစဉ်အလာတွေအများကြီးရှိတော့အဲ့လိုမျိုးတင်နန်းတွေနဲ့ကျွန်တော်ပြန်လည်ဆက်ဆံမှုတွေတိုးမြင့်လာနိုင်တဲ့အလားအလာရှိတယ်လို့ကျွန်တော်တို့မြင်ပါတယ်။နောက်တစ်ချက်ကတော့ဒါကတော့ဒီလက်ရှိအချိန်မှာတော့ကျွန်တော်တို့ဟိုထင်သာမြင်သာမရှိပေမဲ့လည်းနောက်ပိုင်းမှာတော့အနာဂတ်အတွက်ရည်ရွယ်တာတော့ဒီဥရောပသမဂ္ဂအနေနဲ့လက်ရှိလုပ်ထားတဲ့ AMS Embargo ပေါ့ဒီစစ်လက်နက်ပစ္စည်းတွေပိတ်ဆို့ထားတဲ့ကိစ္စတွေကိုလည်းဟိုပြန်လည်ပယ်ဖြတ်ပေးနိုင်လောက်တဲ့အထီကိုကျွန်တော်တို့စူးစမ်းသွားမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ခင်ဗျာ
။ဒါ့အပြင်မကြာသေးခင်တုန်းကလည်းဂျာမန်လေယာဉ်ကုမ္ပဏီတစ်ခုဖြစ်တဲ့ Group Aircraft ကနေဒေါ်လာတန်း50ကျော်ဖို့ရှိတဲ့အမောင်းတင်လေယာဉ်အစီး20ကိုမြန်မာစစ်တပ်ကဝယ်ယူခဲ့ကြောင်းကိုရဲမျိုးဟင်းကပြောပါတယ်
။ဂျာမနီဆိုရင်လည်းကျွန်တော်တို့သိရသလောက်ဆိုရင်စစ်လက်နက်ပစ္စည်းရောင်းဝယ်မှုတွေပိတ်ဆို့ထားပေမဲ့လည်းသိမကြသေးခင်ကပဲ Group Aircraft ဆိုတဲ့ကုမ္ပဏီကနေပြီးတော့ဒီ Group အမျိုးအစားပေါ့အမောင်းတင်လေယာဉ်အစီး20ဝယ်ခဲ့တာကိုတွေ့ရတယ်
။အဲ့တော့မြန်မာတပ်မတော်ကပြည်တွင်းမှာတိုက်ပွဲတွေဖြစ်နေတာကတိုင်းနာလည်းနှကိုင်ဖွဲ့ရင်းနဲ့ဆိုတော့အခုလိုဥရောပသမဂ္ဂနိုင်ငံတွေကဒီစီရေးအရာဆက်ဆံရေးတိုးမြင့်မယ်ဆိုရင်ဒီတိုင်းနာအဖွဲ့တွေပေါ်ပို့ပြီးတော့ဖိအားပေးရမရောက်ဘူးလားရှင
်။အနောက်နိုင်ငံတွေအနေနဲ့ကတော့အထူးသဖြင့်ဥရောပသမဂ္ဂအမေရိကန်တို့ဒီ UK တို့ကတော့ဟိုဒီလက်ရှိချိန်မှာပြည်တွင်းမှာရှိနေတဲ့ပြည်တွင်းစစ်အနေအထားနဲ့အဲလက်ရှိချိန်ဟိုတိုင်းပြည်အနေအထားအရဆိုရင်တော့စစ်တပ်နဲ့ပစ္စည်းဟိုရောင်းချဖို့အတွက်ကတော့ကျွန်တော်တို့မဖြစ်နိုင်သေးဘူးလို့မြင်ပါတယ်။သူတို့စစ်နယ်ပစ္စည်းရောင်းချရေးနဲ့ပတ်သက်ပြီးဒီလက်နက်တွေကျွဲပြောင်းတာနဲ့ပတ်သက်ပြီးကတော့တင်းတင်းကြပ်ကြပ်ဆက်ပြီးတော့အဲ့မူဝါဒကိုပဲဆက်ပြီးကန့်သွားမယ်လို့ကျွန်တော်တို့မြင်ပါတယ်ပေါ့။ဒါပေမဲ့လည်းဒီဟိုတက်မလို့နေနေကတော့ဒီလက်နက်လောလောဆယ်ရောင်းတာပြူတာဝယ်တာထက်ဆိုင်ရင်သူဆက်ဆံရေးပုံမတိုးမြင့်မှုအတွက်ကိုပဲအဓိကထားပြီးတော့ဆောင်ရွက်နေတယ်လို့ကျွန်တော်တို့ဟိုအဲ့လိုမြင်ပါတယ်။ဒီလိုစစ်လက်နက်ပစ္စည်းရောင်းချမယ်ဆိုရင်လည်းဒီတိုင်းသာတိုင်းရင်းနဲ့ဖြစ်နေတဲ့တိုက်ပွဲတွေမှာဆိုရင်ဒီဟာဟိုတိုင်းသာတနက်ကိုင်းတွေပေါ်မှာအများကြီးဖြစ်အားဖြစ်စီနိုင်တဲ့လာတာရှိတယ်လို့မြင်ပါတယ
်။ဧပြီလ22ရက်နေ့ကမြန်မာနိုင်ငံကနေထွက်ခွာလာတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ကိုယ်စားလှယ်အဖွဲ့ဟာဂျာမနီနိုင်ငံမရောက်ခင်ဩစတြေးလျနိုင်ငံကိုအရင်ဆုံးတွားရောက်ခဲ့တာပါ။ခီးစဉ်အတွင်းဧပြီလ24ရက်နေ့ကဩစတြေးလျတက်မတော်စစ်ဦးစီးချုပ်ဗိုလ်ချုပ်အော့တမာကွန်မန်ဒါနဲ့တွေ့ဆုံရမှာစစ်ဖက်ဆက်ဆက်ရေးတိုးမြင့်ဆောင်ရွက်ဖို့သူတို့ဘက်ကရည်ရွယ်ချက်ရှိကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပါတယ်။ဩစတြေးလျဗိုလ်ချုပ်အော့တမာကွန်မန်ဒါဘက်ကလည်းဩစတြေးလျနဲ့
မြန်မာနှစ်နိုင်ငံစစ်တပ်ဆက်ဆံရေးတိုးတက်ကောင်းမွန်တာဟာအခြားဥရောပနိုင်ငံတွေကစစ်တပ်တွေနဲ့ဆက်ဆံရေးကိုပါများစွာအထောက်အကူပြုမှာဖြစ်ကြောင်းနဲ့မြန်မာတပ်မတော်ကအရာရှိတွေကိုဩစတြီးယားစစ်ဖက်ဆိုင်ရာတင်နန်းတွေကိုဆေလွတ်တက်ရောက်ဖို့ကန့်လန့်ပြောဆိုခဲ့ပါတယ်။ဒါ့အပြင်ဗိုလ်ချုပ်မှူးကြီးနဲ့အဖွဲ့ဟာဩစတြီးယားလေယာဉ်ထုတ်ကုမ္ပဏီတစ်ခုဖြစ်တဲ့ Diamond Aircraft စက်ရုံကိုဧပြီလ25ရက်နေ့ကတွားရောက်လေ့လာကြည့်ရှုခဲ့ပါတယ်။ပထမအကြိမ်ဥရောပခီးစဉ်အဖြစ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာပြီးခဲ့တဲ့နှစ်က Belgian နိုင်ငံ Brussels မြို့မှာကျင်းပခဲ့တဲ့ဥရောပသမဂ္ဂရဲ့စစ်ကော်မတီအစည်းအဝေးကိုတက်ရောက်ပြီးတော့မေးခွန်းပြောကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဥရောပသမဂ္ဂနိုင်ငံအများစုကမြန်မာနိုင်ငံအပေါ်သဘောထားပြောင်းလဲခဲ့ပြီးတဲ့နောက်စစ်ဖက်ဆိုင်ရာဆက်ဆံရေးကိုပါတိုးမြင့်ဆောင်ရွက်လာတာဖြစ်ပါတယ်ရှင်
မအင်ဂျင်နိုင်ဖြစ်ပါရခင်ဗျာအခုဆက်ပြီးတော့ပြည်တွင်းသတင်းတပုတ်ကိုတင်ပြပေးပါမယ်ပြီးခဲ့တဲ့အစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေလက်ထက်မှာပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုနေကြတဲ့ငွေသန်းပေါင်း1900ကျော်ကိုမကြာမီရပိုင်းအတွင်းလက်ရှိအစိုးရထံပြန်လည်ပေးအပ်သွားမယ်လို့ပြောဆိုထားတဲ့အကြောင်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက VOE ကိုပြောပါတယ်အပြည့်စုံကိုတော့ VOE မြန်မာဘက်သတင်းတော်ကိုထက်အောင်ကတင်ပြပေးမှာပါခင
်ဗျမကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေလက်ထက်အတွင်းရေနံလက်ရက်တွင်လုပ်ငန်းကနေရတဲ့ဒေသဖွံ့ဖြိုးရေးရန်ပုံငွေကျပ်သန်းပေါင်း9000ကျော်ပျောက်ဆုံးနေတာကိုလက်ရှိအစိုးရသည်လက်ထက်မှာတွေ့ရှိခဲ့တာပါအဲ့ဒီငွေတွေကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီအတွက်ပေးလှူခဲ့တယ်လို့ပြောဆိုကြတဲ့ငွေသန်းပေါင်း1900ကျော်ကိုဦးဖုံးမော်ရွှေကဒီရက်ပိုင်းအတွင်းမှာပြန်ပေးမယ်လို့အကြောင်းကြားထားတဲ့အကြောင်းလက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုက VOE ကိုပြောပါတယ
်မနေ့ကဒီကရှင်းလင်းပွဲလုပ်တယ်ညလေကြတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးတင်မှုပေးလိုက်တဲ့တန်း1900ကိုဒီပိုင်းအစပြန်ပေးမယ်လို့ပြောတယ်ဗျ။အဲကျွန်တော်ကြည့်လာတော့ဒီဦးကြီးထွန်းဆိုတဲ့ပုဂ္ဂိုလ်ကြီးကြည့်လာကြဦးကြီးထွန်းတို့အဲဒီဟိုကျွန်တော်တို့တစ်ဆင့်ကျွန်တော်ဒီရုံးကတန်းအုပ်ချုပ်ရေးမှုမကွေးတိုင်းဒေသကြီးအစိုးရအဖွဲ့ရဲ့အတွင်းမှုဖြစ်တဲ့ဦးဝေစင်ထွန်းကတစ်ဆင့်ကျွန်တော်တို့ပြောတာဦးကြီးထွန်းနဲ့အဲဒီဟိုနဲ့ဝန်ကြီးချုပ်ကဦးဖုံးမော်ရွှေကအဲဒီတန်း1900ကိုရပိုင်းလုပ်ပေးမယ်တဲ့အဲလိုပြောတာကြ။ဌာနတွေကတော့သူတို့ပေးပါလိမ့်မယ်ဘယ်တော့ပေးမယ်တော့မသိဘူးပေါ့နော်။နောက်တစ်ခါရွှေသူကငွေစုငွေချေးအဲဒီဝေးကြီးလုပ်ငန်းမှာရှိတဲ့ဟာတွေကတော့တို့လုပ်ငန်းရှင်တွေချိန်ငှားထားကြလားတော့မသိဘူးအဲ့ဒါလေးပြန်ပေးပါလိမ့်မယ်ဘယ်တော့ပြင်ရတော့မသိဘူးပေါ့နော်ပြန်ပြောပါမှာကျွန်တော်တို့ကအဲ့ဒါပြောနေပြီမနေ့ရတယ်လို့ကျွန်တော်စပုတ်လိုက်ပြီ
ဒီကိစ္စနဲ့ပတ်သက်လို့ April 25ရက်နေ့မနက်မှာမကွေးတိုင်းဒေသကြီးအစိုးရရုံးအတွင်းသတင်းစာရှင်းလင်းပွဲတည်းပြုလုပ်ခဲ့ပါတယ်ဒီရှင်းလင်းပွဲအတွင်းမှာကွာဟနေတဲ့ငွေအများပြားတွေကနေစက်တန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်လည်ပေးအပ်ဖို့တမနာရုံးကညွှန်ကြားထားတယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်ညိုကအခုလိုပြောပါတယ
်ရွှေသူကငွေစုငွေချေးမှာကတန်း1500ကျော်နောက်တစ်ခါကြက်ခိုင်ရင်းငူပြည်ကတန်း1900ကျော်အဲ့ဒါကိုဟိုပြန်တောင်းပါတဲ့နောက်တစ်ခါဘယ်ဟိုတစည်းပေးတော်တစည်းပါတယ်ကားလေးစည်းပါတယ်အဲ့ဒါတွေကိုပြန်တောင်းပါတဲ့ပြန်မပေးဘူးဆိုရင်တော့ဥပဒေကြောင့်ရအေးအေးယူပါတဲ့ပြည်တော်သူရုံးဝင်ကြတာ
တမနာရုံးညွန်ကြချက်အရကြက်တန်းပေါင်း3000ကျော်ပြန်ပေးဖို့အတွက်မကွေးတိုင်းဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေမကွေးတိုင်းဒေသကြီးဖွံ့ဖြိုးရေးဖောင်ဒေးရှင်းဥက္ကဋ္ဌနဲ့ရွှေသူခအသေးစားငွေရေးကြေးလုပ်ငန်းဥက္ကဋ္ဌဦးကြည်ထွန်းတို့စီကိုအတိပေးအကြောင်းကြားစာပေးပို့ထားတယ်လို့ဒေါက်တာအောင်မွန်းညိုကပြောပါရယ်ဒီငွေအများပြားကွာဟနေမှုနဲ့ပတ်သက်လို့ပြည်ခိုင်ပြိုးပါတီဗဟိုနဲ့လုံးဝသက်ဆိုင်မှုမရှိတဲ့အကြောင်းအစောပိုင်းကတည်းကပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုထားတာပါတကယ်လို့ဒီငွေအများပြားကိုပါတီဝင်တဦးကအလွဲသုံးစားလုပ်ခဲ့တဲ့ဆိုရင်လည်းပါတီစည်းမျဉ်းစည်းကမ်းအရအရေးယူသွားမယ်လို့လည်းသူက VOE ကိုပြောဆိုထားတာပါလက်ရှိအချိန်မှာပြည်ခိုင်ပြိုးပါတီကိုပေးလှူခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမလို့ဒါဟာလုံးဝမဟုတ်မမှန်ကန်တဲ့အကြောင်းဒီကနေ့မှာပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာဦးနန္ဒာလှမြင့်ကညင်းဆိုတယ်လို့အစိုးရတာဝန်ရှိသူတွေအနေနဲ့လည်းဦးဖုံးမော်ရွှေကိုခေါ်ယူစစ်ဆေးလိုက်ရင်ဒီကိစ္စပိုပြီးရှင်းရှင်းလင်းလင်းသိနိုင်မှာဖြစ်တယ်လို့သူကဆိုပါတယ်
ဥပမရှိကအသွေးအဖွဲ့တောင်ယူတဲ့အချိန်မှာနောက်ရင်ကိစ္စတွေဖြစ်တယ်ပေါ့ဆိုတော့ဥပမရှိကိုအသွေးအဖွဲ့ကခေါ်ယူပြီးတော့ဒါတွေရှင်းနေလိုက်ပြီးတော့မှာပါ
ပြီးခဲ့တဲ့အစိုးရတက်တန်းအတွင်းမှာဦးဖုံးမော်ရွှေဟာမကွေးတိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တယ်လို့မကွေးတိုင်းဒေသကြီးရဲ့ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌအဖြစ်လဲတာဝန်ယူခဲ့တာပါဒါကြောင့်လဲဒီငွေအများပြားကိုပြည်ခိုင်ပြိုးပါတီဘဟုအတွက်အသုံးပြုခဲ့တာလားဒါမှမဟုတ်မကွေးတိုင်းပြည်ခိုင်ပြိုးပါတီမှာပေးလှူခဲ့တာလားဆိုတာကိုတော့လက်ရှိအချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့လို့ကြန့်ရှိနေသေးတဲ့ကွာဟငွေငွေတန်းပေါင်း4000ကျော်နဲ့ပတ်သက်လို့ပြည်ထောင်စုအစိုးရနဲ့တိုင်ပင်ကစစ်စစ်ဆောင်ရွက်သွားမယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုကပြောဆိုထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ကျွန်တော်တို့ခုနဆင်းနေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။လိုင်းနိုမီတာ30 40 49တို့အပြင်လိုင်းနိုမီတာ50 kHz 1599နဲ့လိုင်းလမ်းမီတာ190 kHz 1595တို့ကပါဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ကျွန်တော်တို့ဒီစစ်ကြိုခေတ်ပေါ်ပြလွတ်လပ်ရေးကြိုးပမ်းတဲ့ခေတ်လောက်တည်းကသတင်းစာဆရာကြီးကနိုင်ငံသမားလုတ်ခဲ့တာ
။ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ပြောပြခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့မကြခင်တင်ဆက်ပေးမယ့်တပတ်အတွင်းသတင်းသုံးသပ်ချက်အစီအစဉ်မှာနားဆင်ကြရမှာပါ။ဒါအပြင်နာနေခင်းတိုင်းတင်ဆက်နေကြအင်္ဂလိပ်စာပို့ချခြင်းနဲ့အတူသူယုံကြည်ရာအစီအစဉ်ကိုလည်းတင်ပြပေးသွားမှာပါ။အခုပထမဆုံးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုဦးကျော်စံသားကအမူရင်းအာဘော်မပြတ်တင်ပြပေးထားပါတယ်
။အင်အားကြီးနိုင်ငံတွေနဲ့ဆက်ဆံရေးမြန်မာပြောင်းလဲဆိုတဲ့ခေါင်းစဉ်နဲ့ကာဝီချောင်းခီတီဗွန်ရေးသားတဲ့ဆောင်မကို The Nation Online ကထုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံရဲ့ငြိမ်းချမ်းတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးမှာတရုတ်ရုရှားနဲ့အမေရိကန်ပြည်ထောင်စုတို့တိုက်ရိုက်ပတ်သက်လာလိမ့်မယ်ဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။မြန်မာသမ္မတဦးထင်ကျော်ရဲ့မကြာသေးခင်ကသွားဟုတ်တဲ့တရုတ်ခီးစဉ်ဟာနှစ်နိုင်ငံဆက်ဆံရေးခိုင်မာမှုကိုပြသနိုင်ခဲ့ပါတယ်။ဒေသတွင်းအမေရိကန်ပြည်ထောင်စုရဲ့မူဝါဒအပေါ်စိုးရိမ်မှုတွေရှိလာချိန်နှစ်နိုင်ငံစီးပွားရေးနိုင်ငံရေးပူးပေါင်းဆောင်ရွက်ဖို့အားထုတ်ကြမှာဖြစ်ပါတယ်။တရုတ်ကလည်းမြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးနဲ့ပြည်နယ်သစ်မြေကိုအသွန်ခွန်ဆိုင်ထောက်ခံအပ်ပေးနေတယ်လို့ဒါကိုမြန်မာဘက်ကလည်းကျေးဇူးတင်စွာနဲ့ကြိုဆိုလက်ခံခဲ့ပါတယ်။အရေးကြီးဆုံးကမြန်မာဟာတရုတ်တနိုင်ငံနဲ့ One China Policy မူဝါဒနဲ့အတူတိဘက်အရင်းနဲ့ဂျင်းစင်းအရေးတို့မှာတရုတ်ကိုဆက်လက်ထောက်ခံနေပါတယ်။နှောင့်နှေးနေတဲ့ရေနံပိုင်လိုင်းကိုလည်းသမ္မတဦးထင်ကျော်ရဲ့ဒီခီးစဉ်အတွင်းမှာပဲဖွင့်လှစ်နိုင်ခဲ့ပါတယ်။မြန်မာဟာတရုတ်ရဲ့ One Belt One Road လို့ခေါ်တဲ့ကမ္ဘာလမ်းဖောက်လို့ရမှာအဓိကအခန့်ကဏ္ဍကပါဝင်လာပါပြီ။တရုတ်နဲ့ရှင်မြန်မာရုရှားဆက်ဆံရေးဟာရင်းနှီးမှုရှိပေမဲ့စစ်ဘက်ဆက်ဆံရေးသာအဓိကဖြစ်နေကြပါ။ရုရှားဟာမြန်မာနိုင်ငံကိုအာဆီယံဝင်ရာမဟာဗျူဟာတကားဝါအဖြစ်သတ်မှတ်ပြီးမြန်မာအာဆီယံပုံမိုရင်းနှီးလာလေလေရုရှားအတွက်ပိုအကျိုးရှိလေပဲဖြစ်လာနိုင်ပါတယ်။မြန်မာနိုင်ငံရဲ့ထူးခြားတဲ့နိုင်ငံရေးစနစ်နဲ့ဗက်မလိုက်တဲ့နိုင်ငံသားရဲ့မူဝါဒကြောင့်ရုရှားနဲ့စစ်ရေးလုံခြုံရေးအခြေပြုဆက်ဆံရေးဟာထူးခြားမှုရှိတဲ့ဆက်ဆံရေးဖြစ်ပါတယ်1980ပြည့်လွန်မှာအနောက်တိုင်းနိုင်ငံတွေကမြန်မာကိုသတိမှောက်ခဲ့ကြခြင်းကစပြီးရုရှားမြန်မာဆက်ဆံရေးပုံမနှွေးထွေးလာခဲ့တာပါပြီးခဲ့တဲ့နှစ်တွေအတွင်းမြန်မာသင်္ဘောသားတွေကိုရုရှားကအထူးသဖြင့်နျူကလ িয়ার သိပ်ပံပညာစတဲ့နည်းပညာသင်တန်းတွေပေးခဲ့ပါတယ်အခုအခါမှာတော့ရုရှားဟာမြန်မာနဲ့ဆက်ဆံရေးကိုစီးပွားရေးယဉ်ကျေးမှုသိပ်ပံဘက်ကိုပါချက်ထွင်လာနိုင်ပါတယ်မြန်မာနိုင်ငံမှာရုရှားရဲ့ယင်းနှိမ့်မြှုပ်နှံမှုကြီးကြီးမားမားမရှိသေးပေမဲ့နောက်ပိုင်းမှာတော့ယင်းနှံတဲ့သဘာဝတန်ငွေစူးစမ်းရေးတွေကိုရုရှားစစ်ပါဝင်စားလာနိုင်ပါတယ်။အဲနောက်ဆုံးအနေနဲ့ကတော့အမေရိကန်မြန်မာဆက်ဆံရေးဖြစ်ပါတယ်။ဒီနှစ်နိုင်ငံဆက်ဆံရေးဟာအလားအလာကောင်းခဲ့ရတာကခက်ခဲတဲ့ကာလစီရောက်လာနိုင်ပြီးမရင်းမြန်ရှိခဲ့တဲ့အမေရိကန်မြန်မာဆက်ဆံရေးထိခိုက်ဖွယ်ရှိလာနိုင်ပါတယ်။သမ္မတဥပမာကမြန်မာနိုင်ငံအပြောင်းလဲအတွက်သူ့ရဲ့နိုင်ငံသားရေးဝါဒမှာယင်းနှိမ့်မြှုပ်နှံပြီးသမ္မတဥသိန်းစင်အစိုးရနဲ့အဆက်အသွယ်လုပ်ခဲ့တာပါ။တကယ်တော့မြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့လမ်းခွဲပြီးနျူကလ িয়ার ရည်မှန်းချက်တွေဒုံးကျည်ပစ်လွှတ်မှုနည်းပညာတွေကိုဆွန့်လွှတ်စီခြင်းလို့လည်းအမေရိကန်ကဒီလမ်းကိုစထွင်နေတာပါဒါပေမဲ့အမေရိကန်နဲ့ရည်နှီးတဲ့ဆက်ဆံရေးအချိန်မရခင်မှာပဲမြန်မာနိုင်ငံဟာမြောက်ကိုရီးယားနဲ့ဆက်ဆံရေးအချိန်ရော့သွားခဲ့ပါပြီအခုအချိန်ထိတော့သမ္မတထရမ့်ရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒကိုအတိအကျမသိရသေးပါဘူးဒါပေမဲ့အမေရိကန်အစိုးရဟာရခိုင်အခြေအနေနဲ့ပတ်သက်ပြီးပိုအလေးထားဖိအားပေးလိုပုံရပါတယ်ဒေါန်ဆန်းစုကြည်ကတော့ဒီရေးမှာအချင်းပေးနားလည်ကြဖို့ပြောကြားထားပြီးပြည်တွင်းပြည်ပကဏ္ဍ200လုံးနဲ့ကင်တွယ်ဆောင်ရွက်နေပါတယ်။လာမယ့်သူရဲ့ဥရောပကကြီးစဉ်အာဆီယံထိပ်ပြီးစီးပွားရေးတို့မှာလည်းဒီပြဿနာရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးရှင်းပြပါလိမ့်မယ်။ဒီပြဿနာကိုရောပါစေဖို့လှုပ်ဆောင်ရင်းသက်ဆိုင်ရာအင်အားကြီးနိုင်ငံတွေနဲ့ဆက်ဆံရေးချက်ထွင်မှုကိုဒေါန်ဆန်းစုကြည်ဘယ်လိုကင်တွယ်လာလိမ့်မလဲဆိုတာကတော့စောင့်ကြည့်ရလိမ့်ဦးမယ်လို့ရေးသားထားပါခင်ဗျာ
။ဦးကျော်စံသားတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့နာနေခင်အင်္ဂလိပ်စာအစီအစဉ်အလဲရောက်ပါပြီ။ဒေါ်လာတန်ကတင်ပြပေးထားပါတယ်။
ဒီလိုမျိုးတင်ပြမယ့် idiom အသုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက d a l i g h t daylight ကနေ့ခင်းကြောင်တောင် ROBBERY robbery ကခိုးတာတမျှတိုက်တာလို့အဓိပ္ပာယ်ရပြီးစကွိုက်ခလုံးရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေကင်းကြောင်တောင်ခိုးတာနေကင်းကြောင်တောင်တမျှတိုက်တာပေါ့ရှင်ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကြောင်တောင်တမျှတိုက်တယ်ဆိုရင်ဘန်စကအဓိပ္ပာယ်ကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနေပတ်တဲ့လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း $10 ပေးရမယ်ဒါနေကင်းကြောင်တောင်ပြောင်းတမျှတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်တော်လာတမ်းဖြစ်ပါရခင်ဗျာအခုတော့မြမောက်ရေးအစီအစဉ်အလဲရောက်ပါပြီသတင်းစာဆရာကြီးဟန်တာဝရီဦးဝင်းတင်ကအသက်80ပြည့်မွေးနေ့ထိမှန်ဖြစ်ထုတ်ဝေလိုက်တဲ့ဘာလဲဟဲ့လူငယ်ရဲ့အမည်စာအုပ်ဟာမတရားတာခေါင်းကိုမခံပဲအမှန်တိုင်းတင်ပြတာဖြစ်ပြီးဒေါသနဲ့ရေးတာမဟုတ်ပဲဒေါသဆိုတာပါခဲ့ရင်တောင်ကရုဏာဒေါသဖြစ်ကြောင်းပြောကြားခဲ့ပါတယ်ဒီစာအုပ်အကြောင်းဦးကျော်စံသားကဆက်သွယ်မေးမြန်းထားတာကိုပြန်လည်တင်ပြပေးလိုက်ပါရခင်ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ပတ်သက်ပြီးတော့သတင်းယူကြတဲ့အခါမှာကျွန်တော်ပြည်ပအခြေစိုက်သတင်းသမားတွေအတွက်အကုန်လွှမ်းခြုံပြီးတခွန်းတည်းပြောရင်တိုက်ပြ media friendly မဖြစ်ဘူးတချို့အချက်တွေမှာလို့သူတို့ညှိတွားကြပါတယ်အဲ့ဒါဆရာကပြည်တွင်းမှာလက်တွေ့သတင်းယူသတင်းရင်းနေရတဲ့ပုဂ္ဂိုလ်ဆိုတော့ဆရာရဲ့အတွေ့အကြုံကိုပြောပြပါအောင်ဆရာအောင်မြင
်နိုင်ရှင်ပြီးတော့ပြောကြမယ်ဆိုရင်တော့မှချန်ခိုင်ပါတီရှိမယ်တဆန်ညာပါတီရှိမယ် NDA ပါတီရှိမယ်ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိမယ်တော်တော်စဲ့အချိန်ကြီးကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တခြားသောပါတီတွေနဲ့စာရင်ကျွန်တော်တို့ media အတွက်ကတော့ဆက်ဆံလို့အလွယ်ဆုံးအဆင်ပြေဆုံးကတော့ဟိုဖြစ်နေတော့မယ်ဒီလိုပြောလို့ဟိုအကုန်လုံးအဆင်ချောနေသလားဒီလိုတော့မဟုတ်ဘူးနောက်တစ်ခုကျွန်တော်ထပ်ပြီးတော့ပြောချင်သေးတာကသူ့ကိုနှိုင်းရှင်မယ်ဆိုရင်ဥမာနိုင်ငံတကာနဲ့နှိုင်းရှင်မလားဟုတ်တယ်အဲ့ဒါဆိုရင်တော့ဟိုပြဿနာတွေအများကြီးရှိလိမ့်မယ်ဒါပေမဲ့ပြည်တွင်းမှာအခြေအနေအတိုင်းပဲပြောမယ်ဆိုရင်တော့သူလိုအပ်ချက်ရှိတာမှန်ပေမဲ့ဟိုလောလောဆယ်တခြားသောအဖွဲ့အစည်းတွေပါတီတွေနဲ့ဆိုင်ရင်တော့ဟိုအများကြီးသူတော်တော်လေးဟိုကျွန်တော်တို့အတွက်ကတော့အချင်းပြေနေသေးတယ်လို့ပြောလို့ရပါတယ်ပြဿနာတော့ရှိတယ်အများကြီးရှိတယ်
ကျွန်တော်နိုင်ငံတကာနဲ့နှိုင်းယှဉ်ပြီးတော့ပြောစီချင်ပါတယ်ဆရာဘာလဲဆိုတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်နိုင်ငံကျော်ကဘာကျော်အဖွဲ့အစည်းတရားဖြစ်ပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်ဆွေးနွေးပွဲနိုင်ငံတကာအစင်တန်းရှိတဲ့ခေါင်းဆောင်ကြီးတူအဖြစ်အသိမှတ်ခံရတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ဆိုတော့ဒီပုဂ္ဂိုလ်နဲ့ပတ်သက်ပြီးတော့သတင်းယူရတဲ့အခါတွေကြားတော့ဟောဆရာ
ကျွန်တော်ပြောချင်တာကဒီလိုမျိုးကျွန်တော်တို့မှာနှစ်ပိုင်းပေါ့ဒီပိုင်းကဘာလဲဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတဲ့ထုတ်ပြန်ရေးဆိုင်ရာသူတို့ရဲ့ဟိုနားလည်မှုကျွမ်းကျင်မှုသူတို့ရဲ့သဘောထားတွေပေါ့နော်အဲ့ဒါတွေနဲ့ပတ်သက်လို့ကျွန်တော်မြင်ရတာကတော့သူတို့အတွက်လည်းအတွေ့အကြုံအဖြစ်ပဲဒီဥစ္စာကလူတွေလည်းအဖြစ်တွေကျွန်တော်တို့ပြည်ရေးမီဒီယာတွေဆိုရင်လည်းအကုန်လုံးကအဖြစ်တွေကြီးပဲအဖြစ်တွေကြီးပဲဆိုတဲ့ခါကျတော့ကျွန်တော်တို့မီဒီယာတွေဘက်ကလည်းဟိုတော်တော်လေးကိုဟိုစီးမကြကမ်းမကြတွေနောက်ပြီးတော့ဟိုအရှင်မချောတာတွေကလည်းရှိတယ်နှစ်ဖက်စလုံးမှာရှိတယ်ဒီဥစ္စာကဟိုအတင်တဲ့နှစ်ဖက်စလုံးမဖြစ်သေးလို့တော့ကျွန်တော်တို့ယူဆတယ်ပြဿနာတွေကတော့ပြောလို့ရတယ်တခုချင်းစီရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာဝန်တင်ဆရာဟာနိုင်ငံရေးလောကထဲကိုဝင်ရင်သတင်းစာဆရာကြီးတူဖြစ်ပါတယ်ဆိုတော့အခုမြို့သားဒီမိုကရေစီအဖွဲ့ချုပ်နဲ့မီဒီယာတွေရဲ့ဆက်ဆံရေးဆရာပြည်တွင်းမှာပဲဆရာတို့ဟုတ်ခစ်တုံကဆက်ဆံနေရတဲ့အခြေအနေနဲ့နှိုင်းရှင်ပြောမယ်ဆိုရင်ဘယ်လို
ကျွန်တော်ကပြောချင်တာတော့တမိုင်းလေးနဲ့ခြီတော့နည်းနည်းပြောချင်ပါတယ်တူတူပါကျွန်တော်တို့ဒီစစ်ကြိုခစ်ပေါ်ပြလွတ်လပ်ရေးကြိုးပမ်းတဲ့ခစ်လောက်တွေကသတင်းစာဆရာတွေကနိုင်ငံရေးသမားလုပ်ခဲ့တာနော်ဘာကြီးပါဖေးတို့ဘန္ဒူလာဦးစိန်တို့ဟလာအကြံကြောဦးချစ်မောင်တို့အဲနောက်ပိုင်းမှာထွန်းနေစီဦးတွန်းပြေတို့ဟလာဒီဦးစောဦးတို့လူလူဦးလာတို့ဟလာအဲစသည်ပေါ့ဗျာကျွန်တော်လဲသတင်းစာတခါနေပြီးတော့နိုင်ငံရေးဝင်လောက်ထားပါဒါပေမဲ့ကျွန်တော်ဟာဒီနေ့အထိနိုင်ငံရေးသမားဘွားကိုမခံယူဘူးနိုင်ငံရေးကျွန်တော်ကကျွန်တော်လဲနိုင်ငံရေးသမားလို့မပြောဘူးကျွန်တော်ဟာသတင်းစာဆရာပဲလို့ပြောတယ်အဲ့ဒီသဘောထားကြောင့်နော်ကျွန်တော်ဟာဒီကျွန်တော်ရဲ့NLD မှာသတင်းစာနဲ့ပတ်သက်ပြီးဆက်ဆံရေးဒီမပြည့်ပြည့်ထားလို့ဘာလို့ရှိရင်လဲအဲကျွန်တော်ကသတင်းစာဘက်ကပဲဝင်ပြီးတော့ရက်ပြောခြင်းတယ်ဘာလို့ပြောခြင်းလဲဆိုတော့သတင်းစာသမားတယောက်ဖြစ်လို့သတင်းစာသမားကိုထိတာသတင်းစာကိုထိတာနားတဲ့သဘောမျိုးနဲ့ပြောတာမဟုတ်ဘူးသတင်းစာနဲ့ပတ်သက်တဲ့အမြင်မှန်မှန်ရှိဖို့လိုတယ်ဆိုတာကိုပြောခြင်းလားခုနဦးကျော်သံသာတုံးသွားတဲ့ဇာတ်လမ်းမှာပါတဲ့ media friendly ဖြစ်တဲ့နော်နိုင်ငံသမားမျိုးဖြစ်ဖို့လိုတယ်ကျွန်တော်အမှန်တိုင်းပြောရင်ဒီကျွန်တော်ရဲ့ပါတီမှာလူကြီးလောက်သွားတဲ့လူတယောက်ကိုတော့မှပြောဖို့ပါလေခင်ဗျားတို့ဟာသတင်းစာနဲ့ပတ်သက်လာလို့ရှိရင်
သတင်းစာနဲ့တော့ friendly ဖြစ်ဖို့လိုတယ်ဟလာသတင်းစာနဲ့ရန်သူလိုသဘောမထားဘဲနဲ့မိတ်ဆွေလိုဟလာလုပ်ဖို့ကြိုင်မဲ့လိုသဘောထားဖို့လိုတယ်ဆိုတာကိုကျွန်တော်ပြောပါတယ်အဲ့ဒီသဘောထားဟာကျွန်တော်ဒီနေ့အချိန်လည်းရှိပါတယ်ဥကျော်သံသာတို့ပြောတယ်အဲသတင်းစာဓမ္မနဲ့ကျွန်တော် energy နဲ့ဆက်ဆံရေးဒီမပြေပြစ်တာလည်းကျွန်တော်သိတယ်အဲ့ဒါလိုမပြေပြစ်တာပေါ်တိုင်းပေါ်တိုင်းကျွန်တော်ဘက်ကတော့ကျွန်တော် energy အမှားတွေရှိရင်ကျွန်တော်ဝန်ခံဖို့အသင့်မယ်ကျွန်တော်ဝင်လဲဝင်ခံတယ်နောက်တော့ energy ကိုလည်းကျွန်တော်အမြဲတမ်းတွန်တင်ဆုံးမဖို့ကျွန်တော်ဝင်မလေးဘူးသူတို့ကသူတို့ကျွန်တော်အပေါ်မှာဘယ်လိုပဲသဘောထားတာဒါဟာကျွန်တော်ဟလာပါတီရဲ့အကြီးဆုံးလူတွေကစပြီးတော့အောက်ဆုံးအထိကိုကျွန်တော်ကတော့တွန်တင်နေတယ်ဟလာနီးပြနေတယ်ဖြောင်းပြနေတယ်နောက်တော့သူတို့ကိုဖြည့်သိမ့်နေတယ်သူတို့ကိုချော့မော်နေတယ်လို့တော့မှကျွန်တော်ပြောချင်ပါတယ်အဲ့ဒါကြောင့်အဖြစ်မပြေတာတွေရှိရင်ဟလာတစ်ခုချင်းထောက်ပြပါဦးကျွန်တော်ကတော့သဘောထားကောင်းရှိအောင်တော့ဟလာကျွန်တော်လုပ်နေပါတယ် NLD မှာလည်းသဘောထားမကောင်းတဲ့သဘောထားတွေမရှိဘူးမဟုတ်ရှိတယ်သို့တော်ဒါတွေဟာအကုန်လုံးကျွန်တော်နောက်ပိုင်းကျတော့သုံးတပ်ပြကြင်ပါလေ။ဘာကြောင့်ဒီလိုဖြစ်နေရလဲဆိုတာကိုเนาะအဲ့တော့ဥကျော်သံသာတခုချင်းတော့ထောက်ပြဖို့ကောင်းတယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ဆရာဦးအောင်မြင်းကနမူနာတွေအများကြီးလို့ဆရာပြောခဲ့ပါတယ်။ဆရာရင်စပြီးတခုလောက်ထောက်ပြပါလားဆရာ
။အဲဥပမာနမူနာတစ်ခုကဥပမာဘယ်လိုလဲဆိုရင်ဒီအဲ freedom ရုပ်ရှင်ပွဲတော်လုပ်တဲ့အချိန်မှာအဲ့ဒီမီဒီယာသမားတွေကကျွန်တော်တော်ဝင်စင်တာအဲ့ဒီခုနှစ်ထပ်ကိုတက်ဖို့ဆိုပြီးတော့မှအဲ့ Telegram မှာကျွန်တော်တို့စောက်ကြတယ်ဗျ။ကျွန်တော်တူတူပဲကျွန်တော်ပြောပါမယ်။အဲ့စောက်တဲ့ခါကျတော့ဒါဝေစီမံခန့်ခွဲရတာ NLD ကဒီလူငယ်တွေစီမံခန့်ခွဲရတယ်။စီမံခန့်ခွဲတဲ့ဒီမှာမီဒီယာသမားတွေကတော့အပေါ်မှာနေရာပြည့်သွားပြီဆိုပြီးတော့မှသူတို့ကပေးမတက်ဘူး။ပေးမတက်တော့ဟုတ်ပြီ။ကောင်းပြီ။ပေးမတက်ဘူးဆိုရင်လည်းဟိုကျွန်တော်တို့လုံးလုံးမတက်ရတော့ဘူးလား။ဒါဆိုလည်းကျွန်တော်တို့ပြန်ပါဘောနော်။အဲ့ဒါမဟုတ်တက်ဖို့ခွင့်ရရှိသေးတယ်ဆိုရင်လည်းကျွန်တော်တို့ဟိုတန်းစီမယ်။အဲ့တော့ဟိုဘာလဲစနစ်တကျလေးဖြစ်အောင်ဒါနေလုပ်ပေးပါ။ဗာညာဘောနော်။ကျွန်တော်သေချာကျွန်တော်ပြောတယ်။ပြောတဲ့ခါကျတော့အဲ့ဒီမှာတော်ဝင်ရှိတဲ့အဲ့ဒီလူငယ်တယောက်ကအဲ့မှာဘလို့စကလုံးတစ်လုံးသုံးလာလဲဆိုတာအဲ့ဒီစကလုံးကသူတို့ဟိုဒီချိန်မှာကျွန်တော်တို့သူတို့သုံးတယ်ဒီသူတို့ပြဿနာဖြစ်တဲ့ချိန်မှာသူတို့သုံးတယ်အဲ့မှာသူတို့ကဘာပြောလဲဆိုတော့အာကျွန်တော်တို့တွေကတဲ့ဒီဥစ္စာလုတ်တယ်ဆိုတာကဟိုတကယ်ကိုဆွန့်လွတ်နေတာခံပြီးတော့လာလုတ်တာပေါ့ကျွန်တော်တို့တွေကနိုင်ငံရေးအကျဉ်းသားဟောင်းနေပါတယ်ဗျာညာဒါမျိုးတွေကဆက်ပြောတယ်ပြောတဲ့ခါကျတော့တကယ်တကယ်ကျတော့ဒီနိုင်ငံရေးအကျဉ်းသားဖြစ်ခဲ့တာနဲ့ဒီလိုကိစ္စမျိုးနဲ့မီဒီယာတွေနဲ့ဆက်ဆံတဲ့ဟာနဲ့ဒါသိပြီးတော့မဆိုင်လောက်ဘူးနောက်ပြည်သူလူထုထဲမှာရောနောက်ကျွန်တော်တို့သတင်းစာသမားထဲမှာရောနော်ကျွန်တော်ကိုနိုင်တယ်နေနိုင်ငံရေးအကျဉ်းသားဟောင်းနေဆိုတာဟိုအများကြီးရှိတယ်လေဒါပေမဲ့ကျွန်တော်တို့ဗမာလည်းမလည်းထုတ်မပြောပါဘူး။နောက်ထုတ်ရင်တော့ဆရာဝန်တင်တို့ကတော့ပြောပြမယ်ဒီလောက်ပဲဟိုစစ်ကူးရှိပါတယ်။အဲ့လိုနေရာတွေကတော်တော်များများရှိတယ်။အဲ့ဒါကဆက်ဆံတဲ့လူတွေရဲ့ဟိုအမှုရာပါညာဒါဒီဘက်နဲ့ဆိုင်တာပေါ့။နောက်စီစဉ်မှုအပိုင်းတွေမှာလည်းဟိုပြဿနာတွေလည်းအများကြီးရှိတယ်။ဥပမာတရင်းသားရှင်းလင်းပွဲတစ်ခုလုပ်မယ်ဆိုဘယ်နားမှလုပ်မလဲ။မီဒီယာသမားတွေကိုဘယ်လိုနေရာချထားပေးမလဲ။အပြင်းဘယ်လိုနီးနဲ့ဝင်ဝင်ပြုတ်မလဲ။ဘယ်နှယောက်ဖိတ်မလဲ။အဲ့ဒီခါတွေကအခုချိန်ကြီးစနစ်တကျဖြစ်သေးတာတွေမတွေ့ရတဲ့ခါကျတော့မကြည်မနဲ့ပြောဆိုတာတွေကတော့အများအားတွေ့နေရတော့ဘူးပဲ
ဟုတ်ကဲ့ဆိုတော့ဆရာကျွန်တော်ရဲ့အတွေ့အကြုံပြောရမယ်ဆိုရင်တော့ဒီဥမာဖြင့်ဒေါအောင်ဆန်းစုကြည်ရဲ့အခုလောလောဆယ်ပြပခီးစဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တွေကဒီဘက်အန်ကသတင်းတွေထွက်တယ်ဆရာဝန်တခင်ဗျာဥမာဖြင့် British Parliament မှာသူစကားပြောမယ်ဆိုတော့ David Cameron နဲ့ပါလာတဲ့လူပြောလို့ကျွန်တော်သိရတယ် NLD ကိုကျွန်တော်ကြုံမိပါတယ်အချိန်ချင်းတစ်ဖက်ကလည်းခြံကသိမယ်တစ်ဖက်ကရုံကိုဆက်ပါအဲ့လိုခြံနဲ့ရုံနဲ့ကဘယ်လိုဖြစ်နေလဲအထွန်းနေသူဆိုတာဒေါအောင်ဆန်းစုကြည်ထိုင်းကိုသွားမဲ့ခီးစဉ်လည်းပဲခေါ်ဘက်ကစီစဉ်တဲ့လူကကျွန်တော်တို့အသေးစိတ်ပြောပြနေတယ် NLD ဘက်ကဘာမှမပြောဘူးမသိဘူးပဲညင်းနေတော့သတင်းပြောတာသိပြီးတော့အခက်အခဲရှိပါတယ်အဲ့ဒါသတင်းပိုင်းပေါ့ဆရာ
ဟုတ်ကဲ့အဲကျွန်တော်ကတော့ဒီလိုပြောနေတယ်ဗျာဒီကိစ္စတွေကကျွန်တော်ကလုံးဝအာမပေးဘူးဟုတ်လားဒေါန်ဆန်းကြီးလည်းအာမပေးဘူးကျွန်တော် NLD ခေါင်းဆောင်မှုကလည်းဒီလိုဟာမျိုးတွေကိုအာမပေးဘူးဆိုတာကျွန်တော်ပြောနေပါတယ်ပရမအောင်ဆိုရင်ဘာဖြစ်လို့ဆိုတော့ကျွန်တော်ယုံတာကနိုင်ငံသမားနဲ့သတင်းစာဆရာဆိုတာတမ်းပြီးကိုပူးတွဲပြီးတော့အုပ်ချုပ်နေတယ်ဆိုတဲ့စကားတောင်လာအင်္ဂလိပ်စကားရှိပါတယ်เนาะအဲ့တော့ပူးပေါင်းလုပ်နေရတဲ့လူတွေကြားထဲမှာဟုတ်လားတယောက်နဲ့တယောက်ဖွင့်ပြောရမယ်ဆိုတော့ဗျာဥပမာဆိုတော့ကျွန်တော်တို့ဟုတ်လားဒီ embargo တွေဘာတွေဟုတ်လားလုတ်တဲ့စကားတွေရှိပါတယ်ကျွန်တော်ဒရင်သားသမားတွေကိုအကုန်လုံးတော့ဖွင့်ပြောရတယ်ပြောပြီးမှအတားတင်တားထားတယ်ခဏနေပါဦးဗျာတရားနဲ့နေပါဦးဟဲ့လားကျွန်တော်နောက်တက် green light ပြည့်တဲ့ချိန်ကျရေးပါခင်ဗျာတည်နေတာလေအကုန်လုံးတည်အောင်ဆိုတဲ့ဟာမျိုးပြောတာလည်းရှိပါတယ်အဲကျွန်တော်တို့မှာအချွတ်ချော်နေမှုတွေလည်းမရှိဘူးရှိတယ်သို့တော့ကျွန်တော်ပြောချင်တာပါလေဆိုတော့အဲ့ဒီချွတ်ချော်မှုတွေအလေးအထတွေကဗျာကျွန်တော်တို့ကြော်စံတာကြီးကျွန်တော်ကအာဏာရှင်အောက်မှာနော်မျက်စိပိတ်နားပိတ်ပါးစပ်ပိတ်ဟဲ့လားလက်တွေပါလေအကုန်လုံးချုပ်တီးပြီးတဲ့နေရတဲ့ဘဝနေပြီးဖြတ်တန်းလာခဲ့ရတာအဲ့တော့ကျွန်တော်ကဘယ်လိုဖြစ်နေဆိုတော့ပွင့်လင်းတဲ့အကျင့်ဟာဒီနေ့အထိကျွန်တော်မှမရကြသေးဘူးဗျအဲကျွန်တော်ရဲ့ခေါင်းဆောင်ပိုင်းမှာလည်းဒီလိုပဲဟာလာဘာမှတခါမပြောနဲ့မသိနဲ့ဟိုလူမကြားသေးနဲ့ဟိုလူမဖြစ်သေးနဲ့ကျွန်တော်ကတော့အဲ့လိုမထင်ဘူးကျွန်တော်ကတော့အရေးကြီးတဲ့ကိုမထင်ဘူးအဲ့ဒါတွေကိုကျွန်တော်ကတော့ပြောနေတယ်အဲ့ဒီအတွက်ဟာလာ
ကျွန်တော်ပါတီထဲမှာဥမာကျွန်တော်အပေါ်မှာတမျိုးထင်တဲ့လူထင်ထင်မဲဟလားညွန်ညင်းတဲ့လူရှိရှိမဲအဲကျွန်တော်လွန်ခဲ့တဲ့ထင်တဲ့လူရှိရှိမဲကျွန်တော်ကတော့အကုန်ပြောတာပဲပြောတာမှဥမာဆိုတော့ဒေါ်စန်းကြည်နဲ့ဟလားကျွန်တော်လည်းပြဿနာဖြစ်တယ်ကျွန်တော်ပြောတာပဲနော်ဘယ်နေရာမှာဖြစ်တယ်ပြောတာပဲဟလားအစည်းအဝေးတွေမှာဥမာစီးစီမှာပြောတယ်စီအာပီမှာပြဿနာဖြစ်တယ်ကျွန်တော်ပြောတာပဲကျွန်တော်တွေပြင်ရမယ်ဆိုတာကိုကျွန်တော်သဘောတူပါတယ်မီဒီယာ friendly ဖြစ်အောင်ကျွန်တော်ဘယ်လိုလုပ်ရမယ်ဆိုတာလဲကျွန်တော်အများနာကြံစားနေပါတယ်ကျွန်တော်လည်းပြမမယ်ပရောင်းသိလုတ်ဖို့ဟာတော့ခုနဥအောင်မြင်ပြောသွားတဲ့ခင်မှာလည်းပါတယ်မီဒီယာဘက်ကလည်းတခါတလေကြတော့သတင်းရရေးလောက်ပဲနားလေတယ်ဟလားဟိုဘလူးဆက်ဆံရမယ်ဆိုတာကြီးမတိတာကြီးရှိတယ်ဟလား
ဟုတ်ပါတယ
်ကျိုးရင်းပြတာကြီးဘာခွန်မလဲအလွန်ကျွန်လုတ်တာကြီးအလွန်ကျွန်တိုးဝေးဟလားဒီအငတ်မရပါဗျာသတင်းရဖို့ရဲ့အရေးကြီးတယ်လူပဲတတ်ရသားဆိုတဲ့ပုံစံမျိုးတွေသဘောထားတွေလည်းရှိတယ်လို့ကျွန်တော်ကြားနေရတယ်သို့တော့ဘလူးပဲကြားကြဒါတွေအကုန်လုံးမီဒီယာဘက်ကသာမီဒီယာဟာပြည်သူရဲ့အတန်ပြည်သူရဲ့ဟလာကိုယ်စားလှယ်ပြည်သူရဲ့နာပြည်သူရဲ့ဗဇက်လို့ကျွန်တော်ကမြင်တဲ့အတွက်မီဒီယာကိုကျွန်တော်ကအများအားဖြန့်လို့ပြီးတော့စိတ်ရှိတင်းကြီးခံပြီးတော့ရှင်းဆက်စားမယ်ဆိုတာတော့ကျွန်တော်သဘောထားရှိတယ်ဆိုတာတော့ကျွန်တော်အဲ့ဒါကိုတော့ပြောချင်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်မေးရင်ဒါကျွန်တော်အချက်လက်ပိုင်းသတင်းရနေရမှာဆရာဦးအောင်မြင်တို့ NLD ကိုဝေဖန်တဲ့ NLD ရဲ့လူရက်ကိုဝေဖန်သုံးသပ်တဲ့ဟာတွေကဆရာတို့လွတ်လပ်လပ်ရေးနိုင်ပါသလားရေးရဲကြပါသလား NLD ကအပယ်ခံမှများစွရင်လည်းဆိုတဲ့ဟာမျိုးမြန်မာနိုင်ငံကသတင်းလောကမှာအဲ့ဒီစိုးရင်ချက်များရောရှိနေကြပါလားဆရာဦးအောင်မြင့်အရင်ပြောပ
ါကျွန်တော်ကတော့အခုကျွန်တော်လက်တွေ့ပေါ့နော်ကျွန်တော်တို့ပြည်တွင်းမှာဟိုဂျာနယ်တွေမှာပေါ်ပြတာအကောင်းဆုံးတွေကိုတက်ပြီးတော့ကိုကျွန်တော်တို့ကရေးလဲရေးတယ်လှုပ်လဲလှုပ်တယ်ဒါပေမဲ့အဲ့ဒီရေးတိုင်းလှုပ်တိုင်းမှာကျွန်တော်တို့ကပါဆိုတခြားလူတွေကိုလည်းပြန်ပြီးတော့မေးရမြန်းရတာဟုတ်မေးရမြန်းတဲ့စီမှာနိုင်ငံရေးသမားတွေလည်းပါတယ်သတင်းစာဆရာတွေလည်းပါတယ်မှန်တယ်ကိုကျော်စံသာပြောတဲ့ဥစ္စာမျိုးကျွန်တော်လည်းတွေ့မိတယ်ကျွန်တော်တို့မဟုတ်ဘူးပေါ့နော်အချို့သောသတင်းစာဆရာတွေကဟုတ်တယ် NLD ကိုဝေဖန်လိုက်ရင်တော့အတို့ဝင်ရပြီးရခက်သွားမယ်သတင်းရယူရတော့ခက်သွားမယ်တို့မဟုတ်ဒီရေစီကြောင်းကြီးတဲ့အပြင်ရောက်သွားမယ်ဆိုတဲ့ဟာမျိုးကတော့ကျွန်တော်တို့ဒင်းလောကထဲမှာရှိနေတာတော့အမှန်ပဲဒီပြီးခဲ့တဲ့တလောတော့ဆိုရင်ကျွန်တော်ကဗာကောင်းစင်နဲ့ဟိုအမြင်နေစုစည်းတယ်လဲဆိုတော့ဟိုဒေါန်ဆန်းစုကြည်ဟိုအပါဝင်ပေါ့နော်ဒီ NLD ထဲမှာဟိုချုပ်ကန့်မှုတွေများနေတာပေါ့နော်ဒါတွေကိုဘယ်လိုမြင်ကြလဲအဲအဲ့ဒါတွေဘယ်လိုပြုပြင်ကောင်းမလဲဆိုတော့အမြင်နေစုစည်းတဲ့စီမှာလဲအဲ့ဒီလိုအသံမျိုးတွေဆိုတော့ကျွန်တော်ကြားရပါတယ်ကြည့်ပါလေရတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာဝင်းနေအဲ့တော့ NLD ပါတီနင်းဒီမိုကရေစီရှိပါလားခုနကလိုဝေဖန်မှုတွေကပုံမှန်နဲ့လက်ခံနိုင်တဲ့အဖွဲ့အစည်းတရားဖြစ်ပါဘူးလားဆရာ
ဖြစ်တယ်ဗျအဲ့ဒါတော့ကျွန်တော်ပြောနိုင်တယ်ဘာလို့ဆိုတော့ဒီမိုကရေစီကိုယုံလို့ကျွန်တော်လှုပ်လာတာတုံတောင်ပါးစပ်နဲ့ပြောယုံတာမဟုတ်ဘူးနှစ်ပေါင်း20ကျော်ဟလာအစိတ်ဖြတ်တန်းခဲ့တဲ့ယုံကြည်မှုသို့တော့ကျွန်တော်ပြောချင်တာအဲ့ဒီမိုကရေစီဆိုတဲ့ဟာကိုကျင့်သုံးတဲ့နေရာမှာဒါကတော့နှစ်ဖက်ဖြစ်တယ်ဆိုတာတော့ကျွန်တော်သဘောတူရမယ်လို့ကျွန်တော်ထင်ပါတယ်အဲ့တူတဲ့နေရာမှာကျွန်တော်ကအလျှော်ပေးစားချင်ရင်ဟာနိုင်ငံရေးသမားသာအလျှော်ပြရမယ်နိုင်ငံရေးသမားသာရှင်းပြမယ်လို့ဆိုတာကျွန်တော်အများကြီးယုံပါတယ်နောက်တစ်ချက်ကဘာခွန်မလဲကုကဲမှုပေါ့ဗျာနော်စီမံမှုဟာချမှတ်မှုကျွန်တော်ဘက်ကခြုံရင်းတာလဲအားနေတာရှိတယ်ဆိုတာလဲကျွန်တော်ဝန်ခံရမှာပဲအရေးကြီးဆုံးကတော့ NLD ကိုဝေဖန်မှုပဲဗျာဟိုဥကြောင့်သာသာမီးလို့ဥအောင်မြင့်ဖြစ်တယ်လို့ပဲဟာသတင်းစာသမားဘက်ကတုံ့ဆုံနေရင်တော့အဲ့တော့သတင်းစာသမားရဲ့တာဝန်ပဲလို့ကျွန်တော်ပြောချင်တယ်သတင်းစာသမားတွေက NLD ကိုဝေမာမယ်ဗျဆိုတော့ဗျာခုမနေ့တနေ့ကဟိုသတင်းစာသတင်းတော့ NLD တွေကလူတယောက်ရဲ့ဟလာသတင်းဓာတ်ပုံသတင်းတော့ ਨੇ ပြဿနာဖြစ်တယ်ဆိုတာမျိုးမှာသူတို့ထက်ကလူတယောက်ကဘာပြောလဲဆိုတော့ဟာဒီလူတွေကအသက်ပေးတော်လုံနေရတာဒေါ်သန်းကြီးရဲ့လုံညွှန်းရအသက်အရေးကြီးတယ်ဟုတ်တာဗောရေးကြီးတာတိတာဗောဒေါ်သန်းကြီးပြစ်သားသွားရင်ဘယ်နဲ့လုံမလဲသူတို့တိတာဗောသို့တော့လူလူကောင်းဆောင်ဗျလူလူတွေကိုတွန်းဝင်ရလူလူနဲ့ထိတွေ့ရမယ်လူလူအတန်ကိုနားထောင်ရမယ်လူလူကိုစကားပြောရမယ်လို့ကျွန်တော်ကယုံတယ
်
ကျွန်တော်ဒီခုလိုဆွဆွဲချက်ဒီဟလာအပြစ်တင်ချက်ဒီဝေဖန်ချက်ဒီကိုကျွန်တော်ကမချေပါကြင်ပါဘူးချေပါစရာလည်းမလိုချေပါဖို့လည်းမမှန်ဘူးလို့ကျွန်တော်ယူဆတယ်ဒါကျွန်တော်ရဲ့ကိုယ်ပိုင်ယူဆတ
ယ်ဟုတ်ကဲ့
အဲ့ဒါကြောင့်ကျွန်တော်ကတော့ပြောချင်တာတော့တင်းစားစမားတွေကလည်းမကြောက်ပါနဲ့ဟလာဘယ်လုံးမှပြည်တွင်းမှာရေးမရရင်အင်တာနက်ကသာတင်ပြဟလာရေးပြဟလာကျွန်တော်တို့လည်းကျွန်တော်တို့လည်းရှင်းခိုင်းပါကျွန်တော်တို့ဆော်ယုံနဲ့လုပ်ပါလိမ့
်ဟုတ်ကဲ့ဆ
က်ရှင်းပါလို့ပြောပါအဲ့ဒါမှဒေါ်စန်းကြီးလည်းနားလည်မယ်ဟလာကြံစည်ရှိခဲ့တော့ press ဆိုတာဒါပဲဗျာလူများကိုဝေဖန်နိုင်တယ်ဟလာပြစ်တင်နိုင်တယ်ရှုံချနိုင်တယ်ဟလာထောက်ပြနိုင်တယ်ဟလာအဲ့တော့အဲ့ဒါတွေကိုလုပ်ပါ
ဟုတ်ကဲ့ဆရာနောက်ဆုံးအနေနဲ့ကတော့ကျွန်တော်ကတော့ NLD ရင်မကပါဘူးမြန်မာနိုင်ငံမှာရှိတဲ့နိုင်ငံရေးသမားတွေအလုံးဆရာဦးဝင်းတင်တို့သဘောထားမျိုးရှိကြပါစေလို့ပဲပြောမှလို့ဖြစ်နေပါပြီဆရာဦးအောင်မြင့်ကပါပြောချင်ပါတယ
်အဲကျွန်တော်လည်းအဲ့ဒီသဘောပါပဲဟိုဘာပြောပြော NLD ကခုနကတော့ဥကျော်ဆံကအစပိုင်းမှာပြောသလိုပဲတကယ်ကိုဟိုဘာလဲတိုင်းပြည်မှာလည်းအကြီးအကျယ်ဆုံးနိုင်ငံတကာအဆင့်ထိဟိုရှိနေတဲ့ပါတီကြီးဖြစ်တဲ့ဒေါန်စန်းစုကြည်ဆိုရင်လည်းတကယ်ဟိုကမ္ဘာအဆင့်ခေါင်းဆောင်တစ်ယောက်ဆိုတဲ့ခါကျတော့ဒီပါတီကမီဒီယာတွေနဲ့ဆက်ဆံတဲ့စီမှာဟိုစနစ်တကျနဲ့လေလာတိုက်ဟိုလေလာသိမ်းယူဖို့လည်းလိုတယ်သူတို့တွေနားမလည်ဘူးဆိုလည်းနားလည်အောင်လုပ်ပြီးတော့မှ တကယ်နိုင်ငံတကာအဆင့်ပြီအောင်လုပ်ဖို့ကျွန်တော်တို့ဒါမီဒီယာသမားတယောက်အနေနဲ့တိုက်တွန်းပါမယ်
ကျွန်တော်တို့ကစီစဉ်တင်ဆက်တဲ့မြမရေးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့သူယုံကြည်ကအလဲရောက်ပါပြီပြောင်းလဲရပရာဟိတာကွန်ရဲ့တီထောင်သူသူဖြစ်တဲ့ဒေါ်အေးအေးဆိုပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်မမိုးဖြူတင်ဆက်ပေးထားပါတယ
်ဘုရားပါဆက်မှာတော့စီပွားရေးတက်ကစီချောင်းကြီးပြဖြစ်ပါတယ်ကျွန်တော်တို့စီပွားရေးတက်ကစီချောင်းမှာဆရာခင်မောင်မျိုးဘောကဗေဒရဲ့စဆောင်မှုနဲ့တောင်းကျိုးတော်ဆောင်ဖဲလေးကိုလောက်ရာနေပြီးတော့ကျမပရိုက်ကအများကျိုးဆောင်စိတ်ကလေးရတည်တည်လာပါတယ်။နိုင်ငံတနိုင်ငံမှာအများကျိုးဆောင်ပရိုက်ကလုပ်ငန်းတွေဟာအများကြီးနိုင်ငံကိုအထောက်အပံ့သလိုအကျိုးလည်းတရားပါတယ်ရှင်။ကိုရောက်ရှိရာနေရာတိုင်းမှာမိမိကိုယ်ပိုင်နေအောင်နဲ့အဲ့ဒီနေရာလေးကိုထွန်းလင်းတောက်ပနိုင်ပါစေလို့ကျမတို့လူထုခေါင်းဆောင်အမေတော်အောင်ဆန်းစစ်ကြီးရဲ့ဆုံးမတိုင်းကျမတို့ဆင်းရဲချွတ်တဲ့ကြေးရလေးတွေကိုတွားပြီးတော့လိုအပ်တဲ့အကြောင်းဆောင်လုပ်ပေးခြင်းလိုအပ်တဲ့အကြောင်းသားတွေရဲ့ပညာရေးကိုထောက်ပံ့ပေးခြင်းများကိုပြုလုပ်ပေးခြင်းဖြစ်ကျမတို့မြန်မာပြည်ကြီးရဲ့ပညာရေးကဏ္ဍလည်းဒီနေ့မှာတိုးတက်လာမယ်လို့ယုံကြည်နေရင်းနဲ့ကျမတို့ဒီအဖွဲ့အစည်းလေးကိုလှုပ်ဆောင်နေခြင်းဖြစ်ပါတယ်ထို့အတူပဲကျမနဲ့အတူမြန်မာပြည်သူပြည်သားတွေကအဝေးနိုင်ငံရောက်နေတဲ့နိုင်ငံသားတွေကပါကျမတို့နိုင်ငံအတွင်းမှာလိုအပ်နေတဲ့ပညာရေးကဏ္ဍလေးတွေကိုအတူတကွလက်တွဲပြီးတော့ပါဝင်ကူညီကြဖို့လဲတိုက်တွန်းပါတယ်ကျမတို့ယုံကြည်တဲ့အတိုင်းကျမတို့နိုင်ငံကြီးလည်းဒီနေ့အပအလယ်မှာပြောင်းလဲလာလိမ့်မယ်လို့ယုံကြည်ရင်းနဲ့ပဲကျမတို့ the change ဆိုရင်လေးရနေလူမှုအကျိုးဆောင်လေးကိုတတောင်းတမရနေပါဝင်ကူညီနေပါတယ်ရှင်အဲကျမတို့အဖွဲ့ကဧရာဝတီတိုင်းသာပေါင်းမြို့နယ်ကနေဝေးကွာတဲ့သာပေါင်းလေးကျေးရွာမှာစာတင်ချောင်းကရေထဲကိုမျောသွားတဲ့အတွက်အဲ့ဒီစာတင်ဖို့ကလေးအယောက်60မှာတောင်းရှိဘူးရှင့်အဲ့ဒီအတွက်ကြောင့်တို့အနည်းရတခြားကျေးရွာမှာနေတိုင်းလမ်းလျှောက်ပြီးတော့စာသွားတင်နေရပါလေအဲ့ဒါလေးကိုကျမတို့ကကုညီတဲ့အနေနဲ့ရွာလေးကိုတွားပြီးတော့ကျောင်းဆောက်ဖို့ကျမတို့အလုံးဝိုင်းဝန်းအလှူရှင်များနဲ့အကြောင်းဆောက်ပေးနိုင်ခဲ့ပါရဲ့ရှင်။ဒီရွာလေးရဲ့စီးပွားရေးအခြေအနေကလည်းဝါလုပ်ငန်းကိုပဲအမိပြုနေတဲ့အတွက်ကလေးတွေမှာလေးတန်းကျော်ရင်ကျောင်းစာတင်ဖို့ခက်ခဲဖြစ်နေတဲ့အိဆာရက်တွေကိုလည်းကျမတို့ဆက်လက်ပြီးကူညီနေခဲ့ပါရဲ့ရှင်။ဒီလိုပဲဒီရွာတိုင်းညကန်ဆောင်မှရှိတဲ့ဂျာပေါင်း80ရဲ့စာတင်ကျောင်းလေးဒီမိုးရင်းရေချင်းရေထဲမျောပါသွားတာလေကလေးတွေသွားရလာရအခက်အခဲရှိတာတွေအလုံးကိုကျမတို့ change ကိုရက်ကနေတနိုင်တလောက်ကုညီဆောင်ရပေးခြင်းနဲ့ဒီနေ့မှာကျမတို့ဒီအေယာဝတီကရွာကလေးတွေလဲကောင်းမွန်တဲ့စာသင်ကျောင်းဆောင်အစ်ကလေးတွေရရှိပြီးတော့ပညာရေးတိုးတက်လာလိမ့်မယ်လို့ယုံကြည်နေတဲ့ပဲကျမတို့ဆက်ပြီးကုညီနေပါရဲ့ရှင်ခုလိုပဲကျမတို့လိုပဲနိုင်ငံတော်ဝင်တွေကိုတင်းငယ်ရဲ့ကောင်းတမညာကနေသူပါဝင်လက်တွဲကူညီရင်းနဲ့ကျမတို့နိုင်ငံကြီးတိုးတက်ဖို့ចောင်းသားငယ်တွေအဆင်ပြေဖို့မယ်ဝေးចောင်းသားတွေစာတင်ចောင်းမရှိတဲ့ကလေးငယ်တွေရင်ဆိုင်နေရတဲ့ဒုက္ခတွေအားလုံးကိုကျမတို့မြန်မာနိုင်ငံသူနိုင်ငံသားတွေအတူလက်တွဲရင်းနဲ့ကူညီကြပါစို့လို့ကျမကနေပြီးတော့ဒီညနေမြတ်တာစိတ်နဲ့တိုက်တွန်းနှိုးဆော်ပါရစေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒီအမေရိကန်အတန်းကဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သွန်ရရှင်များခင်ဗျာ။ TV ယောဂါဟာလူသားတွေစတင်ပေါ်ပေါက်လာကြတဲ့ကတရှိခဲ့တဲ့ရှေ့အကြဆုံးယောဂါတစ်ခုဖြစ်ပြီးဒီကမ္ဘာလုံးအတိုင်းအတာနဲ့တည်ဆုံးမှုအများဆုံးကူးစက်ယောဂါဖြစ်ပါတယ်။ TV ယောဂါဟာနေရာဒေသတိုင်းအတွက်ကျန်းမာရေးဆန်ရာပြဿနာတစ်ခုဖြစ်ပါတယ်။အထူးသဖြင့်တော့ဖွံ့ဖြိုးဆဲနိုင်ငံတွေမှာအဖြစ်များပါတယ်။ ဲ့ဒီတဲမှာဒီယောဂကိုအဆိုးရွားဆုံးရင်ဆိုင်နေရတာကတော့ကမ္ဘောဒီးယားနိုင်ငံပဲဖြစ်ပါတယ်လူဦးရေ16တန်းနီးပါးရှိတဲ့ကမ္ဘောဒီးယားနိုင်ငံဟာကမ္ဘာမှာတီဘီယောဂအဖြစ်အများဆုံးနိုင်ငံဖြစ်ပြီးလူတစ်သိန်းမှာ380ဟာတီဘီယောဂပိုးကူးစက်ခံနေရတယ်လို့ခန့်မှန်းထားပါတယ်ကမ္ဘောဒီးယားနိုင်ငံလူဦးရေစုစုပေါင်းရဲ့3ပုံ2ပုံရဲ့ခန္ဓာကိုယ်အတွင်းမှာတီဘီဘက်တီးရီးယားပိုးရှိနေကြပြီးနှစ်စဉ်ဒီယောဂကြောင့်လူပေါင်း 13,000 လောက်သေဆုံးနေရပါတယ်။ဒါကြောင့်လဲဒီယောဂကြောင့်သေဆုံးမှုလျှော့ချနိုင်ရေးကြိုးပမ်းတဲ့အနေနဲ့ USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီဟာကမ္ဘောဒီးယားကျန်းမာရေးဝန်ကြီးဌာနလက်အောက်ခံအမျိုးသား TB နဲ့ Leprosy ထိန်းချုပ်ရေးဌာန CNET နဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်။ USAID Cambodia ရုံးကတာဝန်ရှိသူ Tina Lau ကတိုးတက်မှုတွေရှိနေပေမဲ့ကမ္ဘောဒီးယားနိုင်ငံဟာဒေသတွင်းမှာ TB ယောဂရဲ့ဒဏ်ကိုအကြီးမားဆုံးခံရဆဲဖြစ်တယ်လို့မကြသေးခင်ကကျင်းပတဲ့အမျိုးသား TB ညီလာခံမှာပြောကြားခဲ့ပါတယ်။ဒါကြောင့်လဲ USAID ကမ္ဘောဒီးယားရုံးအတွက် TB ယောဂတိုက်ဖျက်ရေးဟာဦးစားပေးလုပ်ငန်းတစ်ခုဖြစ်လာကြောင်း2000ခုနှစ်ကစလို့ TB ယောဂရှာဖွေတွေ့ရှိမှုနှုန်းရော့ကျလာအောင်လှုပ်ဆောင်လာနိုင်ခဲ့ကြောင်းဒါပေမဲ့အဲ့ဒီယောဂပမာဏဟာ TB ယောဂဖြစ်ပွားမှုနှုန်းစုစုပေါင်းရဲ့3ပုံ2ပုံသာရှိသေးကြောင်းUSAID ဟာ CNET အဖွဲ့နဲ့ပူးပေါင်းပြီးယောဂရှာဖွေတွေ့ရှိမှုနှုန်းရော့ကျအောင်လှုပ်ဆောင်တဲ့အနေနဲ့တက်ကြီးရွယ်အိုတွေကိုဇေဒီပထိုးတွေမှာရုတ်တရက် TB ယောဂပိုးရှိမရှိစစ်ဆေးတာစတဲ့နီလန်းသစ်တွေကိုတီထွင်းလှုပ်ဆောင်လာနိုင်ခဲ့ကြောင်းကလင်းငယ်တွေကိုယောဂပိုးရှိမရှိစစ်ဆေးပေးတာ TB ယောဂလက္ခဏာရှိတဲ့သူတွေတာမန်ဆေးရုံဆေးခန်းတွေကိုရောက်လာတဲ့အခါ TB ကုသဌာနကိုအမြန်ဆုံးဆေးလွှတ်နိုင်အောင်ကျန်းမာရေးဌာနတစ်ခုနဲ့တစ်ခုကြားဆက်သွယ်ရေးပိုအားကောင်းလာအောင်လှုပ်ဆောင်ပေးနေကြောင်းတီနာလာဦးကပြောပါတယ်ကမ္ဘောဒီးယားနိုင်ငံ2035ခုနှစ်ကျရင်တီဘီယောဂါပပျောက်ရေးရည်မှန်းထားတာဖြစ်ပါတယ် USAID အဖွဲ့အနေနဲ့ကမ္ဘာလုံးဆိုင်ရာတီဘီပပျောက်ရေးအစီအစဉ်မှာပူးပေါင်းပါဝင်နေကြောင်းဒါဟာကမ္ဘောဒီးယားအမျိုးသားတီဘီအစီအစဉ်ဖြစ်သလိုအရက်ဖက်လူအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကတွေပူးပေါင်းပါဝင်ပြီးကမ္ဘာလုံးဆိုင်ရာတီဘီယောဂါထိန်းချုပ်ရေးအတွက်ကမ္ဘောဒီးယားနိုင်ငံပါဝင်လှုပ်ဆောင်နေတဲ့အစီအစဉ်ဖြစ်ကြောင်းတီနာလာဦးကပြောပါတယ်အမျိုးသား TV ဌာနအနေနဲ့သိသာထင်ရှားတဲ့အောင်မြင်မှုတွေရရှိအောင်ကမ္ဘောဒီးယားနိုင်ငံနဲ့လက်တွဲလှုပ်ဆောင်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုကဝမ်းသာဂုဏ်ယူပြီးသလို2035ခုနှစ်မှာ TV ယောဂါပပျောက်ရေးကြိုးပမ်းဆောင်ရွက်မှုတွေအတွက်ကူညီလှုပ်ဆောင်ပေးဖို့အစဉ်အသင့်ရှိနေကြောင်း USAID ကမ္ဘောဒီးယားနိုင်ငံရုံးခွဲကတာဝန်ရှိသူတီနာကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။ဒီအမေရိကန်တန်ခါကြာတာပရင်းနေမနက်ပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါရခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုဥကျော်စံသားကအကြေညာပေးပါအောင်မယ
်။အမေရိကန်ပြည်ထောင်စုအထက်အောက်လွှတ်တော်အမတ်တွေကိုသမ္မတအင်ဗျူရောနဲ့ကွန်ဂရက်လွှတ်တော်အဆောက်အဦရစီကိုအစည်းအဝေးဖိတ်ကြားပြီးမြောက်ကိုရီးယားချင်းချောက်မှုနဲ့ပတ်သက်လို့အစိုးရအရာရှိတွေကစီစဉ်ရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့ဖြားအပြင်းလက်နက်တွေမထုတ်လို့ရအောင်စန္ဒမန်နီးယားဆွဲဆောင်လို့မအောင်မြင်ဘူးဆိုရင်အမေရိကန်နဲ့မဟာမိတ်တွေကိုကာကွယ်ဖို့အသင့်လောက်ထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးတလာဆင်ကဆိုပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်လေးနေသင်္ဘောကာဗင်ဆန်ဟာကိုရီးယားကျွန်းဆွယ်အရှေ့ဘက်ကမ်းခြေကိုဆင့်ကပ်နေပြီဖြစ်ပါတယ်။တူရကီအာဏာပိုင်တွေကတရားဟောဆရာဖတူလာဂူလန်ကိုထောက်ခံသူတွေအချိန်မြင့်နှိမ်နှင်းတဲ့အနေနဲ့လူပေါင်း1000ကျော်ကိုဖမ်းဆီးပြီးရဲအရာရှိ9000ကျော်ကိုယာဒူးကဖယ်ရှားလိုက်ပါတယ်။ပြပရောက်တရားဟောဆရာဂူလန်ဟာသမရအာဒိုဗန်ကိုဖြုတ်ချဖို့အနာသိမ့်ခဲ့တဲ့မအောင်မြင်တဲ့အနာသိမ့်မှုကိုဥဆောင်ခဲ့တယ်လို့တူရကီအစိုးရဆွဆဲထားပါတယ်။မြေချာဂူလန်ကဒီကိစ္စကိုငြင်းဆန်ထားပြီးသူ့ကိုလွှဲပြောင်းဖို့တောင်းဆိုချက်ကိုလည်းအထောက်အထားမခံနိုင်တဲ့အတွက်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကညှင်းပယ်ထားပါတယ်။အိန္ဒိယသမုဒ္ဒရာထဲကစရိလင်္ကာနိုင်ငံမှာတရုတ်နိုင်ငံရဲ့ဒုတိယကြီးမားတဲ့အခြေခံအဆောက်အဦတည်ဆောက်မှုတွေကိုထင်ကြီးဖို့အတွက်အိန္ဒိယအစိုးရဟာမဟာဗျူဟာကြားတဲ့သရီးလင်္ကာစိတ်ကမ်းမှာရင်းနှီးမြှုပ်နှံမှုတွေအတွက်အစီအစဉ်ပြုလုပ်နေပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုဥကျော်စံသားကကြီးညာပေးခဲ့တာပါခင်ဗျာ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးအင်ဂျင်နီယာကတော့ကေဗင်ဖောလာဖြစ်ပါတယ်။ View American အတန်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6:00ကနေ9:00အထိလိုင်းနိုမီတာ30 40 49ကနေဒိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြန်နဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအလုံးကိုစိတ်နှပြရှင်လန်းချမ်းမြေနိုင်ကြပါစေခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ
This program has come to you from the Voice of America, Washington.